Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်မတ်လ18ရက်နေ့တနင်္လာနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှိမြွှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ကျမဧသနာကျော်ပါရှင်ခရီးမီးယားဒေသကိုယူကရိန်းနိုင်ငံကနေခွဲထွက်ဖို့နိုင်ငံရေးအရတွန်းအားပေးခဲ့တဲ့အတွက်ရုရှားအရာရှိ17ယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တဲ့အကြောင်းအမေရိကန်အင်ဂျီနီယာကကြေညာသွားပါတယ်ရှင်ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းပိုင်ခီးသည်တင်လေရင်တမင်တကာလမ်းကြောင်းပြောင်းသွားတယ်လို့ယူဆရတဲ့တောင်နဲ့မြောက်လမ်းကြောင်းတစ်လျှောက်ရှောက်ဖွေရေးတွေစတင်လှုပ်ဆောင်နေပြီလို့မလေးရှားအစိုးရကဒီကနေ့ပဲပြောသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာကြားရပါမယ်မတ်သိန်ကြီးထိုင်ရင
်ကောင်းပါပြီရှင်အာဆီယံလူငယ်များဖိုရမ်ကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ
်အစိုးရဘက်ကလည်းကျမတို့လုပ်မယ်ဆိုတာကြားတယ်ကြားတဲ့ခါတော့သူတို့ဘက်ကဘလို့ပမုံမျိုးတွေရှိတယ်လဲဆိုရင်ကျမတို့လိုအပ်တဲ့ဒီ participant တွေနေဖို့အတွက်နေရာပေါ့နော်ဒီ
အာဆီယံလူငယ်ဖိုရမ်ကိုစီစဉ်သူတူဖြစ်တဲ့မတ်တင်စာရွှန်းလဲကြီးပြောပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲရန်ကုန်မြို့မှာကျင်းပနေတဲ့အာဆီယံရုပ်ရှင်ပွဲတော်အကြောင်းဗကိုးတိုင်းကအလုသမားတွေကတော့အလုသမားအခွင့်အရေးအတွက်ခုဆန္ဒပြနေကြပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေနဲ့အတူလေအေးတွေကကျန်းမာရေးကိုအထောက်အကူပြုတယ်ဆိုတဲ့သတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါရှင်။အခုကတော့ထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုစုံဝင်းလိုင်တို့ကကြေညာပေးကြမှာပါ
။ခရီးမီးယားဒေသကိုယူကရိန်းနိုင်ငံကနေခွဲထွက်ဖို့နိုင်ငံရေးအရတွန်းအားပေးခဲ့တဲ့အတွက်ရုရှားအရာရှိ17ယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်တဲ့အကြောင်းအမေရိကန်အင်ဂျီနီယာကကြေညာလိုက်ပါတယ်။ဥရောပသမဂ္ဂကရုရှားနဲ့ယူကရိန်းအရာရှိ22ဦးကိုခီးသွွားခွင့်နဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေလှုံ့ဆော်လိုက်တယ်လို့ကြေညာပြီးအခုလိုအင်ဂျီနီယာကတင်းလာနေမှာကြေညာသွားတာဖြစ်ပါတယ်။ယူကရိန်းကနေခရီးမီးယားကျွန်းဆွယ်ခွဲထွက်ဖို့လူထုဆန္ဒခံယူပွဲကျင်းပပြီးတော့ရုရှားနိုင်ငံနဲ့ပေါင်းဖို့ထောက်ခံပေးခဲ့ကြပြီးနောက်တည့်မှာပဲခရီးမီးယားဒေသကိုယူကရိန်းနဲ့မသက်ဆိုင်တော့ဘဲနဲ့လွတ်လပ်တဲ့ဒေသအဖြစ်နဲ့ခရီးမီးယားဒေသနရလွတ်တော်ကကြေညာလိုက်ပြီးရုရှားနိုင်ငံရဲ့ဒေသတစ်ခုဖြစ်နဲ့လက်ခံဖို့ရှောက်ထားလိုက်ပြီးတဲ့နောက်မှာအခုလိုအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါ။ရုရှားဖက်ဒရေးရှင်းရဲ့ဒစိမ့်ဒေသဖြစ်ဖို့လှုံ့ဆော်ရမယ့်နောက်ထပ်အလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်ခရီးမီးယားဥပဒေပြုအမတ်တွေရဲ့ကိုယ်စားလှယ်အဖွဲ့ကတော့ဒီကနေ့မော်စကိုမြို့တော်ကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီတော့တွင်မှာပဲယူကရိန်းလွှတ်တော်ကဒီပရိပက္ခကိုကင်တွယ်တဲ့အနေနဲ့အရန်တပ်ဖွဲ့တချို့တဝက်ကိုခေါ်ယူထားဖို့ခွင့်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ကခရီးမီးယားဆန္ဒခံယူပွဲကျင်းပတာဟာတရားမဝင်ပါဘူး။ယူကရိန်းအဖွဲ့ယူကရိန်းဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်နေပါတယ်လို့နေတိုးကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ခရီးမီးယားဒေသကိုယူကရိန်းကနေခွဲထွက်ပြီးတော့ရုရှားနဲ့ပူးပေါင်းမှုမဲဆန္ဒရှင်68ရာဂိုင်နှုန်းနှီးပါးကထောက်ခံပေးခဲ့တယ်လို့ရွေးကောက်ပွဲကျင်းပရေးအကြီးအကဲကပြောတာပါ။ဒါပေမဲ့ဒီလိုလုပ်ဖို့သဘောမတူတဲ့သူတွေကိုရွေးကောက်ပွဲသဘိမ်းမှောက်ဖို့အကြံပြုထားတာဖြစ်ပါတယ်။
လီဗျားနိုင်ငံကသဘုံတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကနေတရားမဝင်ရေနံနဲ့တင်ဆောင်လာတဲ့သင်္ဘောကို American Navy Seal အထုတပ်ဖွဲ့ကစီးနင်းသိမ်းပိုက်လိုက်တဲ့အကြောင်း American စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်။အခုလအစောပိုင်းတော့ကလက်နက်ကန်လီဗျားသဘုံ3ဦးသိမ်းပိုက်သွားခဲ့တဲ့နိုင်ငံမဲ့အဲ့ဒီသင်္ဘောကိုဝင်ရောက်သိမ်းပိုက်တဲ့အချိန်တူတယောက်မှထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့အမေရိကန်ကာကွယ်ရေးဌာနကတင်းလာနေမှာပြောပါတယ်။အဲ့ဒီတင်းမော့ကိုစီးနင်းမှုအတွက်လစ်ဗျားနဲ့ Cyprus အစိုးရတို့ကတောင်းဆိုခဲ့တာဖြစ်ပြီးသမ္မတဩဘားမားကအတည်ပြုပေးလိုက်တာဖြစ်တယ်လို့ပင်တဂွန်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Morning Glory လို့ခေါ်တဲ့အဲ့ဒီတင်းမော့ကိုအမေရိကန်ရေတပ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားလိုက်နိုင်ပြီလို့ဆိုပါတယ်။အဲ့ဒီတင်းမော့နဲ့တင်းမော့ပေါ်ပါလာတဲ့လောင်စာဆီတွေကိုလီဗျားစစ်ကောင်ကိုမကြခင်ပြန်ပို့ပေးမယ်လို့ဆိုပါတယ်။အဲ့ဒီတင်မော့ဟာအရင်ကမြောက်ကိုရီးယားအလံတင်ထားတဲ့တင်မော့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားကတော့အဲ့ဒီလိုပြောဆိုမှုကိုညှင်းဆို့ထားပြီးတင်မော့ဟာအီဂျစ်နိုင်ငံပိုင်ဖြစ်တယ်လို့ဆိုပါတယ်
။ချမ်းချာနေတဲ့အရှိအလယ်ပိုင်းငင်းငင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာပါလက်စတိုင်းသမ္မတမာမော့အာဘတ်စ်နဲ့ဒီကနေ့အင်ဂျီရောမှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ပြဿနာတက်နေတဲ့ Israel Palestine ဆွေးနွေးပွဲအတွက်ငြိမ်းချမ်းရေးသဘောတူညီချက်မူပေါင်းချမှတ်ဖို့နောက်ဆုံးသတ်မှတ်တဲ့ April 29ရက်နေ့မရောက်ခင်အခုလိုမျိုးတွေ့ဆုံကြတာပါ။ Mr. Abbas ရဲ့ American ပြည်အောင်စုခီးစဉ်ကိုထောက်ခံအားပေးတဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကအဓိကမြို့ကြီးတွေမှာ Palestine နယ်ပယ်ထောင်ပေါင်းများစွာဟာလမ်းမတွေပေါ်ထွက်ပြီးတော့ထောက်ခံမှုပြသခဲ့ပါတယ်။ဆန္ဒထုတ်ဖော်ပြသသူတွေဟာအလံနေဝေ့ရမ်းပြီးတော့သမရာကြီးနဲ့တသဘောတည်းပါပဲလို့ဟစ်ကြွေးခဲ့ပါတယ်။ဂျော်ဒန်မြစ်အနောက်ဘက်က အုတ်ချုပ်ရေယုံရမာလာကိုလူပေါင်း1500လောက်လာခဲ့ပြီးတော့နောက်ထပ်လူ1000ကျော်ဟာဟီဘရွန်မြို့မှာစုဝေးခဲ့ကြတာပါတမရအိုဘားမားဟာအစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုနဲ့တော့ပြီးခဲ့တဲ့နှစ်ပတ်မှာတွေ့ဆုံခဲ့ပြီးပါပြီအမေရိကန်က9လကြာကြာဝင်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်ပို့ပြီးတော့အစိုးမြင်မှုတွေရန်ဆောင်မှုတွေနှစ်ဖက်ကြားတိုးလာပါတယ်260ကြောကြာမကြေလည်မှုတွေသူတို့ကွဲလဲချက်တွေကိုဖြေလျှော့အောင်လှုပ်ဆောင်ရမှာတိတိတသာတိုးတက်မှုမရှိခဲ့ပါဘူးဂျေရုဆလင်မြို့ရဲ့အနေထားပါလက်စတိုင်းတွေရဲ့ကံကြမ္မာနေဆက်နယ်လုံခြုံရေးကိစ္စရပ်တွေပေါ်မှာသူတို့သဘောထားကွဲလွဲနေကြတာဖြစ်ပါတယ်ရှင
်ကမ္ဘာမှာလက်နက်တင်သွင်းမှုအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းလက်နက်ဝယ်ယူမှု22ပြုလုပ်ခဲ့တယ်လို့ဆွေးနွေးနိုင်ငံအခြေစိုက်အထုသေသနာဌာနကပြောပါတယ်အိန္ဒိယနိုင်ငံရဲ့လက်နက်တင်သွင်းမှုနှုန်းဟာလွန်ခဲ့တဲ့9နှစ်ကတည်းကစာရင်2009ခုနှစ်နဲ့2013ခုနှစ်အကြား117ရာခိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့ Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနဌာနစစ်ပရီကတနင်္လာနေ့မှာထုတ်ပြန်တဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံရဲ့လက်နက်ဝယ်ယူမှုဟာကမ္ဘာလက်နက်ဝယ်ယူမှုစုစုပေါင်း14ရာခိုင်နှုန်းရှိတာကြောင့်သူ့နောက်မှာလိုက်နေတဲ့တခြားလက်နက်ဝယ်ယူမှုအများဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ပါကစ္စတန်တို့ရဲ့ဝယ်ယူမှုနှုန်းသုံးဆပိုများတာလည်းဖြစ်ပါတယ်။ရေဘော်အဖင်တော်တမယိုးကြလက်နဲ့ဝယ်ယူမှုနှုန်းဟာတကမ္ဘာလုံးအတိုင်းအတာနဲ့14ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့စစ်ပရီရဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါတယ်။ကမ္ဘာမှာလက်နဲ့ရောင်းချမှုအများဆုံး9နိုင်ငံကတော့အမေရိကန်ပြည်ထောင်စု၊ရုရှား၊ဂျာမနီ၊တရုတ်နဲ့ပြင်သစ်နိုင်ငံတို့ဖြစ်ပါတယ်။အာရှတိုက်ဟာကမ္ဘာမှာလက်နဲ့ဝယ်ယူတင်သွင်းမှုအများဆုံးဒေသဖြစ်ပြီးစုစုပေါင်းဝယ်ယူမှုပမာဏဟာ58ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်။အထူးသဖြင့်တော့အာရှတိုက်တွင်အမေရိကန်နဲ့တရုတ်တို့ကသူတို့ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာအောင်လှုံ့ဆော်တဲ့အနေနဲ့လက်နက်တွေအပြိုင်ဆိုင်တင်ပို့ရောင်းချနေကြတာဖြစ်တယ်လို့ဆိုပါတယ်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139လိုင်းနိုမီတာ25 kHz 1.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီ American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းပိုင်းခီးတဲ့တင်လေးရင်တမင်တကာလမ်းကြောင်းပြောင်းသွားတယ်လို့ယူဆရတဲ့တောင်내မြောက်လမ်းကြောင်းတစ်လျှောက်ရှောက်ဖွေရေးတွေစတင်လှုပ်ဆောင်နေပြီလို့မလေးရှားအစိုးရကဒီကနေ့တနင်္လာနေ့မှာပဲပြောသွားပါတယ်။ဒီရှာဖွေရေးမှာရေပြင်တဲ့နိုင်ငံ17နိုင်ငံကကုန်းပြေပါထည့်သွင်းပြီးတော့နိုင်ငံပေါင်း26နိုင်ငံကပါဝင်တယ်လို့ကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကပြောပါတယ်။ရှောက်ဖွေနေမြေကစတူယန်မိုင်တန်ပေါင်းများစွာကျယ်ဝင်ပါလေ။မလ၈ရက်နေ့မှာရေဒါကနေပျောက်ဆုံးသွားပြီးတဲ့နောက် Boeing 777လေယာဉ်ဟာမြောက်ဘက်ကိုဥတီပြီးတော့အာရှတိုက်အလဲပိုင်းဘက်ဒါမှမဟုတ်ရင်လည်းကျယ်ပြောလာတဲ့အိန္ဒိယသမုဒ္ဒရာဘက်တောင်ဘက်ကိုဥတီပြန်တန်းသွားတယ်လို့စုံစမ်းရေးမှုတွေကယူဆပါရယ်။ဒီကနေ့မှာတော့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ရဲ့တောင်းဆိုမှုနဲ့တောင်ဘက်အချမ်းကရှောက်ဖွေရေးတွေကိုဥဆောင်လုပ်ပေးဖို့ဩစတြေးလျကသဘောတူလိုက်ပါရယ်။အစောပိုင်းတော့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကလူ239ဦးလိုက်ပါလာတဲ့မလေးရှားလေကြောင်းပိုင်းခီးတဲ့တင်လေရင်ဩစတြေးလျလေပိုင်းနဲ့နားကိုရောက်တဲ့ပုံမတွေ့ရဘူးလို့ပြောထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကတာရိုပစ်ဒုံးကျည်25ခုစမ်းသပ်ပြုတ်လိုက်တာဟာရန်လိုတဲ့အပြုတ်မှုဖြစ်တဲ့ဆိုပြီးတောင်ကိုရီးယားကပြစ်တင်ရှုတ်ချလိုက်ပါတယ်။မြောက်ကိုရီးယားကဒုံးကျည်တွေကိုတိုင်းပြည်အရှိဘက်ကမ်းခြေကနေတင်းတင်းကြပ်ကြပ်နဲ့မှပြစ်လွတ်လိုက်တာဖြစ်ပြီးဂျပန်ပင်လယ်နဲ့43မိုင်လောက်ဝေးတဲ့နေရာမှာကျသွားတယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။ဒီလိုဒုံးကျည်စမ်းသပ်ပြုတ်မှုတွေဟာတောင်ကိုရီးယားနဲ့အမေရိကန်တို့ပြုတ်နေတဲ့စီးရဲလေ့ကျင့်မှုကိုတုံ့ပြန်တဲ့အနေနဲ့အခုလိုပြုတ်တာဖြစ်နိုင်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကင်မင်ဆုကပြောပါတယ်။မြောက်ကိုရီးယားအနေနဲ့တင်းမာမှုပုံမှုဖြစ်ထွန်းစေမယ့်လုပ်ရည်တွေကိုမလုပ်ဖို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကလည်းသတိပေးပြောကြားလိုက်ပါတယ်။Full Eagle လို့အမည်ပေးထားတဲ့တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စီးရဲလက်ချက်မှုကို February လကစတင်ခဲ့တာဖြစ်ပြီး April လလယ်ပိုင်းမှာအဆုံးသတ်မှာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာဆူနာမီဒီလိုင်းတန်တင်ခဲ့တဲ့ Fukushima နျူကလ িয়ার ဆက်ရုံကနျူကလ িয়ার ရေဒီယိုသတ္တိကြွရေးတွေကတချို့တဝက်ကိုသမုဒ္ဒရာထဲလွှတ်လိုက်ဖို့ IAEA နိုင်ငံတကာနျူကလ িয়ার အေဂျင်စီအကြီးအကဲယူကီယာအမာနီကအကြံပြုပါတယ်။ဆက်ယုံရဲ့ထိခိုက်သွားတဲ့ဓပောင်းဘူကိုအေးအေးခံတဲ့ရေတွေခဏအတွင်းများလာပြီးတိုးလာတာကိုတိုးလောင်ဖို့ဂျပန်အာဏာပိုင်တွေမနေ့စူးစမ်းနေကြရတာပါ ရေဒီယိုတက်တိကျွားရေတွေတူလောင်ထားတဲ့ရေတိုင်းကြီးရာပေါင်းများစွာတွေကတချို့ကရေယိုစိတ်နေပြီဖြစ်ပါတယ်။ရှေးရှောင်ဒီလိုရေတွေကိုဆက်ပြီးတော့တူလောင်သွားဖို့လက်တွေ့မကျဘူးလို့ IAEA အကြီးအကဲမစ္စတာအမာနိုကပြောပါတယ်။အဲဒါကြောင့်အဲ့ဒီဆွန့်ပစ်ရေတချို့ကိုတေချာတန့်စင်ပြီးတာနဲ့အနာကပစိဖစ်သမုဒ္ဒရာထဲဖောက်ချလိုက်ဖို့သူကအကြံပြုပါတယ်။လွန်ခဲ့တဲ့3နှစ်ကငလင်ပြင်းပြင်းထန်ထန်လှုပ်ခဲလို့ဆူနာမီဒီလိုင်းတွေတက်လာပြီးတော့နျူကလ িয়ার ဓာတ်ပေါင်းပို3ခုအရေးပျော်သွားခဲ့ရပါတယ်။အဲ့ဒီအချိန်ကလို့အဲ့ဒီနေရာကိုရှင်းလင်းဖို့လှုပ်ဆောင်ပေးမယ်လေရေဒီယိုတက်တိကြွရေတွေရိုးစိမ့်တာအပါအဝင်အခက်အခဲမျိုးစုံနဲ့ကြုံတွေ့နေရပြီးတော့ဂျပန်အာဏာပိုင်တွေမျက်နှာပြည့်နေကြရတာဖြစ်ပါတယ်ရှင
်တရုတ်နိုင်ငံတောင်ပိုင်းကမိဘမဲ့ကလေးကြီးဟာတခုမှစွန့်ပစ်ခံရတဲ့ကလေးဥယေအစမတန်များလာတဲ့အတွက်ထင်းထင်းအခက်အခဲရှိတာကြောင့်အာဏာပိုင်တွေကဂေဟာကိုပိတ်ပစ်လိုက်ရပါတယ်တရုတ်ပြည်တောင်ပိုင်းဂွမ်ဂျိုးမြို့ကမိဘမဲ့ကလေးကြီးဟာကိုပြီးခဲ့တဲ့ဇန်နဝါရီလကမှစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးကလေးဥယေ262ဦးကိုပြုစုစောင့်ရှောက်နေတာဖြစ်ပါတယ်အဲ့ဒီမိဘမဲ့ဂေဟာမှာတနေ့ကိုစွန့်ပစ်ခံရတဲ့ကလေး9ယောက်နှုန်းနဲ့လက်ခံပေးနေရတယ်လို့ဖြစ်နေတယ်လို့ဆင်ဟွာသတင်းမှာဖော်ပြလိုက်ပါတယ်။စွန့်ပစ်ခံရတဲ့ကလေးတွေအစမတန်တိုးလာပြီးနေရာထိုင်ခင်းတန်ရှင်းရေးကျမရေးနဲ့ဝန်တိုင်းအင်အားမမြတ်မတဖြစ်လာတာကြောင့်ဂေဟာပိတ်ပစ်ဖို့စီစဉ်တာဆိုတဲ့ဒေသခံလူမှုဝန်ထမ်းဌာနအရာရှိတွေပြောတာကိုကိုးကားပြီးဆင်ဟွာသတင်းမှာဖော်ပြထားတာဖြစ်ပါတယ်။လက်ခံထားတဲ့ကလေးတွေဟာနေမကောင်းဖြစ်နေပြီးကုသမှုခံယူနေကြချိန်မှာနောက်ထပ်ကလေးလက်မခံနိုင်တော့ဘဲယာယီပိတ်ထားရမှာဖြစ်တယ်လို့တာဝန်ခံတွေကပြောဆိုပါတယ်။တရုတ်ပြည်တွင်းမှာမိုးကင်းစကလေးအသေးပြောင်းလုံးရှော့ချနိုင်ရေးအတွက်2011ခုနှစ်ကစပြီးမိဘမဲ့ကေဟာ25ခုဖွင့်လှစ်ခဲ့ပြီးတဲ့နောက်ထပ်ထပ်ပြီးတော့တိုးဖွင့်ဖို့လည်းစီစဉ်နေပါတယ်။
ထိတ်တန့်ရောက်တဲ့ရင်ကိုမိုက်အေးတန်နာကျော်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပေးခဲ့တာပါအခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်အရှေ့တောင်အာရှ10နိုင်ငံပါဝင်တဲ့အာဆီယံလူငယ်ဖိုရမ်တရက်ကိုမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်တဲ့ဒီကနေ့စတင်ကျင်းပပါတယ်အာဆီယံလူမှုအသိုက်အဝန်းတရက်တည်ထောင်ဖို့အစိုးရတွေကပြင်ဆင်ဆောင်ရွက်နေချိန်မှာပဲအာဆီယံနိုင်ငံတွေကလူငယ်တွေရဲ့အသံလူငယ်တွေရဲ့သဘောထားကိုအာဆီယံလူမှုအသိုက်အဝန်းထူထောင်ရေးမှာထင်ဟပ်ပေါ်လွင်နိုင်ရေးကြိုးပမ်းဆောင်ရွက်ဖို့ဆွေးနွေးသွားမယ်လို့စီစဉ်သူလူငယ်တွေကမျှော်လင့်ထားတာပါ။အာဆီယံလူငယ်ဖိုရမ်ကျင်းပရာကိုတွားရောက်သတင်းယူခဲ့တဲ့ကိုသားညုံဦးကဒီအကြောင်းကိုတင်ဆက်ပေးမှာပါရှင်
။အာဆီယံလူငယ်ဖိုရမ်ဖွင့်ပွဲကိုရန်ကုန်တက္ကသိုလ်ဘွန်နင်းသပင်ခန်းမမှာဒီကနေ့ပြုလုပ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ထင်ကရကျောင်းသားခေါင်းဆောင်ဟောင်းမင်းကိုနိုင်လည်းအဖွဲ့မိကုံပြောခဲ့ပါရတယ်။အာဆီယံလူငယ်ဖိုရမ်ကိုမြန်မာနိုင်ငံမှာကျင်းပတာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့ပဲလူငယ်တွေကိုယ်တိုင်ဦးစီးတဲ့ညီလာခံတရက်ဒီရန်ကုန်တက္ကသိုလ်ဝင်းထဲမှာတရားဝင်ကျင်းပခွင့်ရတာဟာလေ250အတွင်းမှာဒါဟာပထမဆုံးအကြိမ်လို့ပြောနိုင်ပါတယ်။အာဆီယံလူငယ်ဖိုရမ်မတိုင်ခင်မှာပဲဒီတိုင်းနဲ့ပြည်နယ်လိုက်လူငယ်ဖိုရမ်တွေကိုမြန်မာနိုင်ငံထဲမှာကျင်းပခဲ့ကြတာပါ။အဲဒီကနေထွက်ပေါ်လာတဲ့ခေါင်းစဉ်တွေနဲ့အခြားအာဆီယံလူငယ်တွေနဲ့ညှိနှိုင်းပြီးတော့အခုဒီ3ရက်ကြာမဲ့ဆွေးနွေးပွဲအတွင်းအကြောင်းအရာ9ချက်ကိုအာဆီယံလူငယ်တွေဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီထက်မှာတော့ဒီလူငယ်နဲ့ငြိမ်းချမ်းရေးလူငယ်နဲ့ဒီမိုကရေစီလူငယ်နဲ့မျိုးဆက်ပွားကျမ်းမာရေးလူငယ်နဲ့သဘောပတ်ဝန်းကျင်လူငယ်နဲ့ပညာရေးစတဲ့အကြောင်းအရာတွေကိုအဓိကဆွေးနွေးသွားကြမယ်လို့စီစဉ်သူတွေကပြောပါရတယ်။ဒီဆွေးနွေးပွဲကနေပြီးတော့ထွက်ပေါ်လာတဲ့လူငယ်တွေရဲ့သဘောထားတွေကိုအာဆီယံအစိုးရတွေနဲ့အာဆီယံအဖွဲ့အစည်းအဝေးတွေကိုတင်ပြတော်မှာဖြစ်တယ်လို့ဒီလူငယ်ဖော်ရမ်စီစဉ်သူတူဖြစ်တဲ့မတ်တင်စာရှင်လက်ရီက VOA ကိုပြောပါရတယ
်။အစိုးရဘက်ကလည်းကျွန်တော်တို့လုပ်မယ်ဆိုတာကြားတယ်။ကြားတဲ့ခါတော့သူတို့ဘက်ကဘလို့ပမုံမျိုးမျိုးတွေရှိတယ်လဲဆိုရင်ကျမတို့လိုအပ်တဲ့ဒီ participant တွေနေဖို့အတွက်နေရာပေါ့နော်ဒီအိပ်ဖို့အတွက်နေရာ accommodation ပိုင်းနေတော့ဒီလို venue ဆိုရင်ကျမတို့ဒီပထမဒီနေရာဖွင့်ပွဲအခမ်းအနားလို့ဖို့အတွက်ဆိုရင်ပွဲနေသမင်ခမ်းမကိုရရှိခဲ့ရပေါ့နော်
အခုအာဆီယံနိုင်ငံဒီမှာအများသောအဖြစ်တော့မြန်မာနိုင်ငံကတော့တော်လီပူဝင်လေးနဲ့လွတ်လပ်ဆင်းလို့ရပြီတော့တခြားနိုင်ငံတွေမှာရှိတယ်ဥပမာ Laos တို့ Vietnam တို့ဒီလိုတက်လာတဲ့လူငယ်တွေဘက်ကရောဘယ်လောက်ထိပူဝင်လေးနဲ့ဆွေးနွေးနိုင်ကြလဲ
အမှန်တိုင်းပြောရင်ကျမတို့နိုင်ငံလည်းအရင်တော့အဲ့လိုအခြေအနေမျိုးတွေရှိခဲ့တယ်။ဥပမာ2012မတိုင်ခင်တော့ဆိုရင်ကျမတို့ပြောဆိုဆွေးနွေးရတဲ့အချက်လက်တွေကဟိုအပြင်မှာပဲရှိနေခဲ့တယ်။အထဲတွေကိုပြန်တယ်လာလို့မရခဲ့ဘူးပေါ့နော်။နောက်သွားတဲ့ participant တွေကလည်းကိုပြည်တွင်းကသွားတာမျိုးကမရှိဘူး။ပြည်ပမှာရှိနေမြန်မာတွေကပဲသွားခဲ့ကြတယ်ပေါ့နော်။အဲ့တော့မြန်မာနိုင်ငံအခုချိန်မှာပွင့်လင်းလာတဲ့အခါမှာကျမတို့လွတ်လွတ်လပ်လပ်ဆွေးနွေးခွင့်တွေရလာပြီပေါ့နော်။ဒါပေမဲ့အခြားနိုင်ငံတွေမှာကျတော့ကျမတို့အာဆီယံဒေသတွေမှာဘယ်လာအိုနိုင်ငံတွေနောက် Vietnam ရှိမယ်၊ Brunei ရှိမယ်။သူတို့နိုင်ငံတွေကအစိုးရတွေကအဲ့လောက်ထိပွင့်လင်းမှုမရှိပါတော့သူတို့နိုင်ငံကနေပြီးတော့အဲလွှတ်လိုက်တာမျိုးလုံးဝ representative ကြကြလွှတ်လိုက်တာမျိုးလည်းမရှိတလို့လာရောက်ပြီးတော့ဆွေးနွေးတဲ့လူတွေကိုလည်းပြန်ကြရင်သူတို့ရဲ့ဒီလုံခြုံမှုအတွက်ကိုကျမတို့အာမခံမပေးနိုင်ဘူးပေါ့နော်အဲ့လိုဆိုတော့ဒီမှာလာတဲ့ခါမှာသူတို့ဘက်က request လုပ်တာတွေရှိတယ်သူတို့ media မှာမထည့်ပါနဲ့လို့နောက်သူတို့ဓာတ်ပုံမရိုက်ပါနဲ့လို့သူတို့ပြောဆိုဆွေးနွေးတဲ့အချိန်မှာဥမာအရန် sensitive ဖြစ်တဲ့ issue မျိုးတွေ democratization ဆိုရင်ဒါလာဝဘတ်တရားဆိုရင်ဒါကိုသူတို့ဟိုဘာမလဲမပါစေချင်ဘူးပေါ့နော်မပါစေချင်ဘူးဘာလို့ဆိုတော့သူတို့လာပြီးတော့ဆွေးနွေးရဟောအစိုးရအတိရယ်ဆိုရင်ပြန်ရင်သူတို့ တခုခုအာတခုဖြစ်မှာကြောက်တယ်ပေါ့နော်အဲ့လိုဆိုတော့အဲ့လိုအပိုင်းစိုးရိမ်မှုတွေအခြားနိုင်ငံတွေဒေသတွင်းနိုင်ငံတွေမှာရှိနေတော့မှာပဲဟုတ
်အခုမတ်တင်စာတို့အခုဒီအာဆီယံယူဖော်ရမ်အခုလှုပ်ဖြစ်သွားပြီပေါ့နော်ဘာတွေမျှော်လင့်ထားလဲဒီတရားနေ
ကျွန်တော်တို့ဒီအာဆီယံလို့ကျွန်တော်တို့ပြောလာတဲ့1968ခုနှစ်ကတည်းကအာဆီယံဆိုပြီးတော့စတည်တည်ထောင်လာခဲ့နှစ်ပေါင်းများစွာကြာလာပြီမဲ့သူ့ရဲ့အာဆီယံအဓိကအဲကျွန်တော်တို့အခုတားကပ်ပြီးသွားနေရ2015အာဆီယံကွန်မြူနတီစတင်ပြီးတော့အသက်ဝင်မယ်အဲပြီးရင်ကျွန်တော်အကုန်လုံးက10နိုင်ငံလုံးကအတိုင်ဝိုင်းတစ်ခု1ကွန်မြူနတီဆိုတာမျိုးတွေနိုင်ငံတော်အစိုးရစတင်ပြီးပြောလာနေတဲ့အချိန်မှာကျွန်တော်တို့လူငယ်တွေဘက်ကလည်းဒါတက်နိုင်တဲ့ဘက်ကဝင်ရောက်ပြီးတော့အာဆီယံကွန်မြူနတီဆိုတာငါတို့လည်းသက်ဆိုင်တယ်အာဆီယံဆိုတာငါတို့လည်းပါဝင်တယ်လူလူနဲ့လည်းသက်ဆိုင်တယ်ပြီးတော့လူလူစင်တာပေါ့နော်လူလူဘဟုပြုဖွံ့ဖြိုးတက်တက်မှုကိုအာဆီယံမှာပေါ်ဆောင်မယ်လို့သူတို့ပြောတာဆိုင်ဒါပေမဲ့တကယ်တကယ်မှာသူတို့ရဲ့လှုပ်ဆောင်မှုတွေကအလောက်ထိအောက်ခြေထိကိုမရောက်ဘူးမရောက်နိုင်ဘူးအပေါ်ပိုင်းလေး government အစိုးရပိုင်းကလုပ်တင်ရဲ့အာဆီယံလို့ပဲလူတွေတော်များတိကျတယ်ဆိုတော့ကျွန်တော်တို့ဒီလိုအာဆီယံဖိုရမ်တွေကိုလှုပ်ချင်းအဖြစ်ကိုလူတွေကိုအဝဲပေးရလဲရောက်တယ်နောက်တစ်ခုကလူငယ်တွေကအခုထိုင်းနိုင်ငံတို့ကမောရီးယားတို့မှာဖြစ်နေတဲ့လူငယ်ပြဿနာတွေရှိတယ်။ကျွန်တော်မြန်မာနိုင်ငံမှာလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုကျွန်တော်ကိုယ်နိုင်ငံနဲ့ကိုဒါကိုဖြေပူးပေါင်းဖြေရှင်းလာတဲ့ဆိုင်ပေါ့နော်။သူ့နိုင်ငံကိုယ်နိုင်ငံပေါင်းပြီးတော့ပြဿနာတွေကိုဘုံတူညီမှုကိုရှာမယ်။ပြီးရင်အာဆီယံအတွင်းရေးမှူးရုံးတွေကိုတင်ပြမယ်။သူတို့ဘလို့ဖြေရှင်းပြလို့ရနိုင်မယ်။အာဆီယံဆိုတော့ရပ်ဖွဲ့စည်းထားတာဒါအကုန်လုံးက one community ဆိုရင်ဒါပူးပေါင်းဖြေရှင်းရတာရှာနိုင်တဲ့နည်းလမ်းတွေရှိတဲ့နေပေါ့နော်။အဲ့လိုမျိုးအပိုင်းတွေလည်းကျွန်တော်က lobby လုပ်သွားခြင်းနဲ့အစိုးရဘက်ကိုဒီရပ်ဖက်ဖွဲ့စည်းအနေနဲ့ lobby လုပ်သွားခြင်းနဲ့အပိုင်းတွေလည်းပါတယ်။ကိုယ်နိုင်ငံမှာလည်းကျွန်တော်မြန်မာ youth foreign တွေလုပ်နေကြပြီ။ဆိုတော့မြန်မာလူငယ်အတန်တွေတစုတစည်းရထွက်တယ်ဆိုတော့ဒီ regional မှာလည်းအာဆီယံလူငယ်တွေကတစုတစည်းရရှိနေရဲဆိုတာကိုပြသနေတယ်။အစိုးရတွေရောအကုန်ရပ်ဖက်ဖွဲ့စည်းရအကုန်လုံ
းအခုစနေပွဲတွေကနေပြီးတော့ညင်ညာချက်တစောင်းထွက်လာဖို့ရှိတယ်လို့ပဲဒီညင်ညာချက်ကိုအခြေခံတဲ့လုပ်ငန်းစဉ်တွေအတိုင်းအာဆီယံအစိုးရတွေကိုထိစပ်သွားမှာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ဒီအလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ကိုယူလာတာနဲ့အတူပဲအာဆီယံလူငယ်ဖောရမ်အာဆီယံပြည်သူဖောရမ်တွေကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးရတာပါအာဆီယံလူငယ်ဖောရမ်ကိုတော့2009ခုနှစ်ကတည်းကစတင်ဖွဲ့စည်းပြီးတော့အလှည့်ကျဥက္ကဋ္ဌနိုင်ငံတွေမှာနှစ်ဆင့်ကျင်းပခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ
ကုသညုံဦးရဲ့ပြောပြချက်ပါရှင်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်တဲ့ကျင်းပတဲ့အာဆီယံရုပ်ရှင်ပွဲတော်အကြောင်းကိုလည်းပြောပြပေးပါမယ်2014ခုနှစ်အတွက်အာဆီယံရုပ်ရှင်ပွဲတော်ကိုအာဆီယံဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံတာဝန်ယူခြင်းအတွင်းမှာပဲရန်ကုန်မှာပထမဆုံးအကြိမ်တာဝန်ယူချင်းပါနေပြီဖြစ်ပါတယ်။အာဆီယံဒေသတွင်းကနိုင်ငံတွေရဲ့သရုပ်ဆောင်အမှုပညာရုပ်ရှင်တင်ဆက်မှုတွေကိုလေ့လာခွင့်ရမှာဖြစ်တယ်လို့အခုလိုမြန်မာနိုင်ငံကတာဝန်ယူချင်းပါခွင့်ရတဲ့အပေါ်မြန်မာရုပ်ရှင်လောကသားတွေကဂုဏ်ယူကြိုဆိုကြပါတယ်။ဒီကနေ့မတ်လ18ရက်နေ့တနင်္လာနေ့မှာစတင်ပြသနေပြီဖြစ်တဲ့ပြည်သူအများအခမဲ့ကြီးရှုနိုင်တဲ့အာဆီယံရုပ်ရှင်ပွဲတော်အကြောင်းအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အာဆီယံဒေသတွင်းကနိုင်ငံ10နိုင်ငံကရုပ်ရှင်ကားတွေစုစည်းပြသတဲ့အာဆီယံရုပ်ရှင်ပွဲတော်ကိုမြန်မာနိုင်ငံမှာကျင်းပခွင့်ရတာဟာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။2014ခုနှစ်အတွက်မြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်အလှည့်ကျတာဝန်ယူထားခြင်းမှာပဲအာဆီယံရုပ်ရှင်ပွဲတော်ကိုပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းနဲ့အာဆီယံရုပ်ရှင်အဖွဲ့တွေဦးဆောင်စီစဉ်တာဖြစ်ပါတယ်။အာဆီယံဒေသတွင်းကရုပ်ရှင်ကားတွေပူးပေါင်းပါဝင်ပြသကြမယ်။အာဆီယံရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့နေပြည်တော်ရုပ်ရှင်ရုံမှာမတ်လ18ရက်နေ့ကနေမတ်လ21ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အရင်တုန်းကမြန်မာကတခြားအာဆီယံနိုင်ငံတွေမှာပဲလိုက်လံပြသပူးခဲ့ပေမဲ့အခုလိုမျိုးမြန်မာနိုင်ငံအနေနဲ့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရတဲ့အပေါ်ဂုဏ်ယူကျေနပ်မိတယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းက VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်တိုင်းနေအခုလိုအာဆီယံရုပ်ရှင်ပွဲတော်ကိုကျင်းပခွင့်ရတာကျွန်တော်ရုပ်ရှင်လောကအတွက်ဒါဂုဏ်ယူစရာပွဲတစ်ခုပါ။ဟိုတိုင်းမှာကျင်းပတဲ့လည်းဘယ်လိုများမှရောက်မလဲဆိုပြီးတော့ကျွန်တော်တို့မြန်မာကရတခုပေါ့အာကျွန်တော်တို့ကတော့ကိုယ်မှမြန်မာကတုန်းကပြသခွင့်ရတယ်ဆိုတာတက်ဟိုတခြားနိုင်ငံကားတွေပါဖိတ်ခေါ်ပြသပြီးတော့ဒီအာဆီယံအတိုင်းဝန်းအနေနဲ့ပေါ့နော်အာဆီယံအတိုင်းဝန်းတဲမှာဒီလိုအာဆီယံရုပ်ရှင်ပွဲတော်ကိုကျွန်တော်တို့က host ပေါ့ဟိုလက်ခံပြီးကျင်းပနိုင်တာကျွန်တော်တို့ကိုယ်ယူပြတခုပါဗ
ျရုပ်ရှင်ထူးချွန်ဆူရဇကားတွေအပါအဝင်ဖြစ်တဲ့ကယန်းအလှဂျိုဒန်ပန်းကြဝတ်မုံဆိုတဲ့ရုပ်ရှင်ဇကား၃ကားကိုပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းကရွေးချယ်ပြသမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့လူနေမှုဇယိုက်ရိုးရာယဉ်ကျေးမှုတွေကိုဖော်ကျူးထားတယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကအာဆီယံရုပ်ရှင်ပွဲတော်မှာပြသမဲ့ဇကားတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။ဒီဇကားတွေကိုရွေးချယ်တာတော့ပြန်ကြားရေးဝန်ကြီးဌာနကမြန်မာရုပ်ရှင်လုပ်ငန်းရွေးချယ်တာပါ။ရွေးချယ်တယ်ဆိုတဲ့နေရာမှာလည်းဟိုရတာဆိုအောင်ရွေးချယ်ထားတဲ့သဘောပေါ့နော်။ကျန်ရတာဆိုလို့ရှင်လည်းတော်စီမချီတိုင်းနာမျိုးရဲ့UR delivery ပါဝင်တဲ့ကားအားကြောင့်ဝန်မှုဆိုလို့ရှိရင်ကျွန်တော်နိုင်ငံအထင်ကြီးကမန်လေးတက္ကသိုလ်ကြီးနဲ့ အလိုမျိုးမြဝပြီးအလဲပန်းရှိခွင့်ရှိခွက်တွေပေါ်လွင်တဲ့ကကျူတန်းဆိုလို့ရှိရင်လည်းတဲတောင်မြေလေးမှာရှိတဲ့မိသားစုနှစ်စုရဲ့စိတ်နေစိတ်ထားလေးကြားတဲ့ကအဲ့ဒီလိုမျိုးလေးယူချက်ထားတယ်လို့ကျွန်တော်ပြီးရပါတယ်ဗ
ျအခုလိုမျိုးမြန်မာနိုင်ငံမှာအာဆီယံရုပ်ရှင်ပွဲတော်ကျင်းပခွင့်ရတဲ့အပေါ်မှာအာဆီယံရုပ်ရှင်ကြီးရဲ့ပြသတင်ဆက်ပုံအနုပညာရှင်တွေရဲ့တရုတ်ဆောင်မှုရိုက်ကူးတီးဖြတ်ခြင်းစတဲ့ဤပညာတွေကိုလေ့လာနိုင်မှာဖြစ်တဲ့အပြင်အာဆီယံရုပ်ရှင်ပွဲတော်ကျင်းပနိုင်ခြင်းဆိုတဲ့နိုင်ငံတကာအတွေ့အကြုံကိုလည်းရရှိမှာဖြစ်တယ်လို့နိုင်ငံကျော်ရုပ်ရှင်ဟာတာတရုတ်ဆောင်လည်းဖြစ်ထင်ရှားတဲ့လူရှင်တော်တဦးလည်းဖြစ်တဲ့ဦးအယိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။
အတွေ့အကြုံရတာပေါ့နော်ကျွန်တော်မသိရသေးတဲ့ချက်လက်ကလေးတွေတော်တော်များသိရမှာပေါ့ဗျာ။အိုးကောင်းတာပါဗျာကျွန်တော်တို့အာဆီယံရဲ့ကျွန်တော်တို့စီးပွားရေးစည်းကမ်းတွေလည်းသိရမယ်ဆိုရှင်ဘောတော်တွေကျင်းပမှုကျင်းပနည်းတွေတို့တော့ရုပ်ရှင်ရင်ဘောတော်ကျင်းပတဲ့အချိန်မှာဘယ်လိုအကြောင်းအရာတွေကိုတင်ပြကြမလဲဘယ်လိုဟာမျိုးတွေဆွေးနွေးကြမလဲဘယ်လိုရုပ်ရှင်သားတွေတင်လာမလဲဆိုတာတွေကျွန်တော်တို့ဒါဘာလို့ပြောအာဆီယံအတိုင်းဝိုင်းနဲ့ကျွန်တော်တို့လောက်ဆောင်ဖို့အတွက်အချက်လက်တွေရတာပေါ့ဗျာကျွန်တော်တို့တစ်ခါမှပြေးပြီးတော့ဒါမျိုးတွေကျွန်တော်တို့အတွေ့အကြုံရှိတဲ့အခါကျွန်တော်တို့ဒါ new experience ရတာပေါ့နော်
ရန်ကုန်မြို့နေပြည်တော်အဆင့်မြင့်ရုပ်ရှင်ရုံမှာမတ်လ18ရက်နေ့ကနေစတင်ကျင်းပနေပြီဖြစ်တဲ့အာဆီယံရုပ်ရှင်ပွဲတော်အတွင်မှာအများပြည်သူကြည့်ရှုနိုင်အောင်ပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းကစီစဉ်ပေးထားပါတယ်။ရက်အလိုက်အလှည့်ကျပြသမဲ့အာဆီယံရုပ်ရှင်ဇာတ်ကားနာမည်စာရင်းတွေနဲ့ဝင်ခွင့်လက်မှတ်တွေကိုကြည့်ရှုလို့တဲ့မြည်သူမဆူအခမဲ့ထုတ်ယူနိုင်တယ်လို့လည်းသိရပါတယ်ရှင်
။မဆုမဆူစည်းတင်ပြခဲ့တာပါ။ပဲခူးတိုင်းကလုံသမားတွေဘာကြောင့်ဆန္ဒပြနေကြလဲဆိုတာကိုပြောပြပေးပါမယ်ရှင်။ပဲခူးတိုင်းပြည်မြို့နယ်မှာရှိတဲ့တီရာမြန်မာအထက်ချုပ်စက်ရုံကအလုံသမား60ကျော်ဟာလုံအားကနစ်နာမှုအချိန်ဖို့ခိုင်းစေမှုနောက်ရှင်းရှင်းလင်းလင်းမရှိတဲ့စီကံချက်တွေကိုလက်မှတ်ထိုးခိုင်းတာတွေနဲ့အထည်ချုပ်နဲ့မသက်ဆိုင်တဲ့အလုပ်တွေကိုလှုပ်ခိုင်းတဲ့အတွက်ဆန္ဒပြနေကြပါတယ်။ထိုင်းချေဆိုင် VOA သတင်းတောင်မှအေးအေးမှကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
။ပဲခူးတိုင်းပြည်မြို့နယ်မှာရှိတဲ့တီတာမြန်မာအထည်ချုပ်တင်တန်းကျောင်းကနေတီတာမြန်မာစက်ရုံအဖြစ်ပြောင်းလဲလုပ်ကိုင်ခဲ့ပြီးတဲ့နောက်စက်ရုံစောက်ဖွင့်တဲ့နေ့မှာပဲဆန္ဒပြမှုဖြစ်ခဲ့တာပါ။တင်နန်းကျောင်းကအလုပ်သမားတွေအဖြစ်ဆယ်လကြာအလုပ်လုပ်ခဲ့ရပြီးလုပ်အားကနစ်နာမှုတွေလုပ်အားကဖြတ်တောက်မှုတွေအချိန်ဖို့ခိုင်းစေမှုတွေနဲ့သူတို့အတွက်စီကံချက်တွေကိုအလင်းစလိုသဘောတူခိုင်းတာတွေအတွက်ဆန္ဒပြရတာဖြစ်တယ်ဆိုပြီးစက်ရုံကအလုပ်သမားတို့ကပြောပြပါဗျာ
။မနက်7နာရီကနေညနေ4နာရီခွဲပေါ့နော်။သမင်းစားချိန်ကို12နာရီကနေ12နာရီခွဲအထိစားခိုင်းတယ်။စားခိုင်းပြီးတော့ဒါပေမဲ့အဲ့ဒီချိန်ကိုမပြီးဘဲနဲ့9နာရီထိဆက်ည9နာရီထိဆက်စင်းခိုင်းတယ်။အဲ့မစင်းမနေရဟိုဘာတိုင်းကိုစင်းခိုင်းနေတယ်။စင်းရတန်းပြီးတော့ဖုန်းနေနဲ့တောက်လျှောက်ခေါ်တယ်။အပြစ်ပေးတယ်အဲ့လိုမျိုးတွေပေါ့။ဆန်သေးတွေစမ်းဖတ်တယ်။တောက်လျှောက်ဝန်ထမ်းတွေအကုန်လုံးခေါ်ပြီးတော့ဟိုကြမ်းတိုက်ခိုင်းနေအကုန်လုံးလုံခိုင်းနေဒီအလုံးနဲ့မသက်သက်တဲ့ဥစ္စာတွေကိုခိုင်းနေကြမ်းတိုက်ခိုင်းတာကအဲ့ဒါမနေ့တော့အထိလောက်ရတယ်။အဲ့ဒီနေ့မှစပြီးချုပ်တယ်။ချုပ်တဲ့ဥစ္စာဝန်ထမ်းတွေကစပြီးတော့ဒီနေ့မှစပြီးတော့ချုပ်ရတဲ့မှာစစ်ကြီးတွေကလည်းအကုန်လုံးဟိုဘက်ဆက်ရုံကဒီဘက်ဆက်ရုံကိုပြောင်းနေတဲ့အချိန်မှာစင်းနေမဖြစ်သေးဘူးပေါ့။အဲ့လိုမျိုးကိုခုမှမနေ့စပြီးတော့၈နာရီထိုးကိုစပြီးတော့ချုပ်ရမယ်။ချုပ်ပြီးတော့စိတ်ခုမှထိုင်ယုံရှိသေးတယ်ဒီ7နာရီကနေ9နာရီထိချားတယ်မှာဆယ်ရပြီးအောင်ချုပ်ရမယ်ဆိုတော့အမေကကြာလာကြာလာပြီးတော့မပြီးလို့ဆိုပြီးတော့စူတယ်ဆဲတယ်ပေါ့နော်အဲတစ်ခေကုန်လာဂျပန်တစ်ခေကုန်လာပုံနှိပ်ဆောင်တဥ္စာလောက်ရှိတယ်အဲ့လောက်လောက်ကြီးကိုစီကန်းချက်တွေရွတ်ပြလဲပြလဲပြီးတော့ခရစ်ပြုစာချုပ်ဆိုပြီးတော့ရေးခိုင်းတယ်စီကန်းစီကန်းချက်စာအုပ်ကတက်တက်ခရစ်ပြုစာရွက်ကတက်တက်ခရစ်ပြုစာရွက်ကအပေါ်မှာရေးထားတာအမှဒီမှာဖတ်ပြမယ်နော်ကျွန်တော်ညီမကြီးရဲ့တီရာမြန်မာကုမ္ပဏီမှာချမှတ်ထားတော့စီမင်းစီကန်းအားလုံးကိုလိုက်နာပါမျိုးခွင့်ခံခရစ်ပြုပါကြီးရဲ့စီကန်းထောက်ပြက်ပါကစာချုပ်ပါတိုင်းစောင့်ရမည်ဆိုပြီးတော့ရေးပြီးတော့အောက်မှာဝန်ထမ်းနာမည်နဲ့ဝန်ထမ်းကတ်တက်မှတ်ထိုးခိုင်းတယ်မှာဟုတ်ကဲ့တနားရီအတွင်းပေါ့စင်နာရီခွဲကျွန်တော်တို့စင်နာရီခွဲကိုထိုးခိုင်းတယ်ထိုးခိုင်းတဲ့ဥစားမှာ12နာရီထိုးမပေးဘူးဆိုရင်ခုနေကင်းထမင်းစားချိန်12နာရီထိုးရင်ဝန်ထမ်းအဖြစ်ကနေကန်ဆယ်ပဲလို့ပြောပါတယ
်ကုမ္ပဏီကရုံးပိုင်းဆိုင်ရာတာဝန်ရှိသူတဦးကတော့အလုပ်သမားတွေနဲ့ညှိနှိုင်းနေစေဖြစ်ကြောင်းပြောပြပါတယ
်ဒီမှာတော့အဲ့ဒါကုမ္ပဏီကဘယ်လိုပြောမလဲပေါ့နော်အခုစီကန်ထုတ်လိုက်တဲ့သဘောမျိုးပေါ့မှာဟောထမင်းစားချိန်ကျော်ရင်နားချိန်ကျော်ရင်အလုပ်ပြန်ဝင်ရမယ်လို့နောက်စီကန်ထုတ်တာပေါ့မှာစီကန်ထုတ်တယ်ဆိုတာလည်းဒီအလုပ်လုပ်ချိန်အတွင်းမှာပုတ်စားတာတို့စကားပြောတာတို့အဲ့လိုမျိုးတွေဖြစ်မှာဆိုလို့ဒီစီမင်းစီကန်ကုမ္ပဏီရဲ့စီကန်တွေထုတ်တာစာချုပ်အနေနဲ့ထုတ်တာမဟုတ်ဘူးအမသူတို့ပြီးတော့ဒီလိုမျိုးစီကန်ထုတ်ထားတယ်ဆိုတာကိုလည်းသိရှိပါတယ်ဆိုတဲ့အကြောင်းကိုပဲလက်မှတ်ထိုးခိုင်းတာအမ
လုံသမားတွေကတော့ဆယ်လကနေတစ်နှစ်နီးပါးကြာတဲ့အထိအလုပ်လုပ်ခဲ့ရတဲ့အတွက်သူတို့ကိုထုတ်ပြစ်မယ်ဆိုရင်ညနာကြီး3လကြာပေးဖို့အတွက်တောင်းဆိုနေကြပါတယ
်သူထုတ်မယ်ဆိုလည်း3လကြာရောကြီးပေးဖို့တောင်းနေပါတယ်ဟုတ်ကဲ့ဘာမှညီနေမှာမဟုတ်ဘူးဒီကနေ့လိုချင်တဲ့အချက်ကိုတောင်းတဲ့အခါမှာလည်းဘာမှကိုထုတ်မပေးပါဘူးရှင်ဘာမှကိုလုံးမပေးနိုင်ဘူး overline ချေးကိုတနာယူ905ချက်နဲ့ပေးတယ်မှာပေးပြီးတော့နိုင်ပေါင်းတွေကိုအဲ့လိုမျိုးတွက်လိုက်ပြီးဆိုရင်တကုံပြီဆိုရင်အမြဲတမ်းအပြည့်ဝမရဘူးအမြဲတမ်းဝန်ထမ်းတိုင်းမှာတသောင်းဝန်းကျင်အမြဲတမ်းလိုနေပါလေ
နတ်တလင်းပြည်သူအကျိုးဆောင်ကွန်ရက်ကကိုတက်စင်ထက်ကတော့လောအားကနစ်နာမှုတွေအချိန်ပိုခိုင်းစေမှုတွေနဲ့မသက်ဆိုင်တဲ့အလုပ်တွေကိုခိုင်းစေခြင်းတွေဟာအလုပ်သမားအခွင့်အရေးချိုးဖောက်တာဖြစ်တယ်လို့ပြောဆိုပါတယ်
တ
ော့ဒီနေ့ခုလက်ရှိမှာ၄နိုင်မှာသွားပြီးနှီးနှိုင်းတဲ့အခါကျတော့ဒီလုံသမားတွေကသူကသင်တန်းဖြစ်တယ်ပေါ့နော်သူတို့တာပြီးထဲမှာလာပြီးလုံနေတာသင်တန်းဖြစ်တယ်လို့ပြောရတယ်ပေါ့နော်အဲ့တော့လုံသမားတွေကအခွင့်အရေးတွေအလုံသမားတွေက rights တွေနဲ့ပုတ်ောက်တယ်နောက်တစ်ခါကျတော့မနေ့ကဆိုလုံသမားတွေကြားတိုက်ခိုင်းတာမျိုးတွေလုံသမားတွေအိမ်နာစီးခိုင်းတာမျိုးတွေကသာအားလုံးလုံခိုင်းတယ်ပေါ့နော်ဒါကအလုံသမားတွေရဲ့အခွင့်အရေးတွေကိုစိုးပေါက်နေတာဖြစ်တယ်
မြန်မာနိုင်ငံမှာလောက်အကနေပြီးလောက်အကဖျက်တောက်မှုတွေနဲ့အချိန်ပိုခိုင်းစေမှုပြဿနာတွေကြောင့်ယာနဲ့ချီရှိတဲ့စက်ရုံတွေဟာပြီးခဲ့တဲ့နှစ်တွေကဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအနည်းဆုံးလောက်အကကိုတရက် 9,000 နှုန်းသတ်မှတ်တဲ့အကြောင်းအလုံသမားသမဂအဖွဲ့ချုပ်ယာယီကတောင်းဆိုခဲ့တာပါပြည်내နဲ့တိုင်းဒေသကြီး12ခုကမြို့နယ်ပေါင်း49မြို့နယ်ကိုကွင်းဆင်းလေ့လာခဲ့ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုခဲ့ပါတယ်သူတို့ကတော့အစိုးရနဲ့ PP ဆိုင်ရာလုံသမအဖွဲ့ချုပ် ILO ကိုတော့အကြံပြုထားတယ်လို့လဲဆိုပါရယ်အစိုးရကလည်းအ ਨੇ သောလုံအားကလစားတတ်မှတ်နိုင်ရေးအတွက်2023ခုနှစ်ကစပြီးစစ်တမ်းများကောက်ယူနေတာပါမြန်မာနိုင်ငံမှာအလုတ်ချိန်တစ်နှစ်၈နာရီပဲခိုင်းစေဖို့နဲ့အ ਨੇ သောလုံအားကတတ်မှတ်ပေးဖို့အတွက်အလုတ်သမားတမကတွေနဲ့အလုတ်သမားအခွင့်အရေးလှုပ်ဆောင်နေသူတွေကတောင်းဆိုနေကြပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာရဲ့သတင်းပေးပို့ချက်ပါရှင်။သိပ္ပံပညာဆိုင်ရာသတင်းတပုတ်ကိုလည်းပြောပြပေးပါအောင်မယ်။ဝင်ရိုးစွန်းဒေတာလိုအေးအေးလွန်ကဲမှုတွေကြောင့်ကမ္ဘာမြောက်ဖက်ချမ်းမာရာသီဥတုအေးခဲမှုတွေဆက်လက်ဖြစ်ပေါ်နေစေပြီးအာတိတ်ဒေတာကလေအေးတိုက်ခိုက်မှုတွေကအခုရာစုနှစ်အတွင်းအေးဆုံးစံချိန်တင်လောက်တဲ့အထိဖြစ်ခဲ့ပါတယ်။ဒါပေမဲ့လေလာတွေ့ရှိမှုအသစ်ကတော့ဒီလိုလေအေးတွေဟာလူတွေရဲ့ကျန်းမာရေးအတွက်ကောင်းတယ်လို့ဆိုထားပါတယ်။ VOA သတင်းတောက် Rosny Scribe ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရာသီဥတုကလေလာဇက်တိုက်တာမန်အပူချိန်ထက်ကြာဆင်းနေတာကြောင့်အခုနဲ့ဆောင်းရသည်ဟာသူမှတ်မိသမျှတွေထဲမှာအဆိုးဆုံးဖြစ်တယ်လို့ရှီကာဂိုမြို့ကန် Page ပေါ်တီကပြောပါတယ်
။ It's actually hurt to breathe in because the air is so cold that you know I actually have to
လေကအရင်အေးတာကြောင့်အသက်ရှူတဲ့အခါမှာတကယ့်ကိုခံရခက်လောက်အောင်ကိုနာကျင်ပါတယ်ဒါကြောင့်ကျွန်မအသက်ရှူတဲ့အခါမှာအဆုတ်မနာအောင်ပါဇက်ကိုပဝါနဲ့ကာထားရပါတယ
်အဝတ်စားတွေဘလောက်ပဲထူထူဝော့ဝော့လူတိုင်းလူတိုင်းဟာချမ်းပြီးတုန်နေတဲ့ပုံတွေ့နေရပါတယ် cell metabolism လို့ခေါ်တဲ့ဂျာနယ်မှာဖော်ပြထားတဲ့လေလာတွေ့ရှိမှုအသစ်တစ်ခုမှာတော့အခုလိုအေးတဲ့ရာသီဥတုကလူတွေမှာရှိတဲ့ irisin လို့ခေါ်တဲ့သဘာဝဟော်မုန်းတွေကိုထွက်လာစေတယ်လို့ဆိုပါတယ်အရစင်ဟော်မုန်းဓာတ်ကလူတွေရဲ့ခန္ဓာကိုယ်တွင်းက brown fat လို့ခေါ်တဲ့ကောင်းတဲ့အဆီဓာတ်ကိုဖြစ်စေပါတယ် brown fat လို့ခေါ်တဲ့ကောင်းတဲ့အဆီဓာတ်ဟာလူခန္ဓာကိုယ်တွင်းက calorie တွေကိုလောင်ကျွမ်းစေပြီးတော့ကိုယ်အလေးချိန်ကိုလည်းရောကျစေပါတယ်ဒါဟာလေ့ကျင့်ကလုပ်ပြီးတော့ကိုယ်အလေးချိန်ရောကျတဲ့ဖြစ်စဉ်လိုမျိုးနဲ့အတူတူဖြစ်တယ်လို့ဆိုပါတယ် NIH အမျိုးသားကျန်းမာရေးဌာနမှာတော့လေ့ကျင့်ကလုပ်တဲ့အချိန်နဲ့70 degree centigrade အောင်အထူးလုပ်ထားတဲ့ဆောင်းတွေခြုံပြီးတော့အနားယူတဲ့အချိန်မှာထွက်လာတဲ့irisin hormone တက်တွေကိုစမ်းသပ်မှုတွေလုပ်ပြီးတော့လေ့လာစောင့်ကြည့်ခဲ့တယ်လို့အဲဒီကျန်းမာရေးဌာနရဲ့အစားဆောင်တွေကိုဥဆောင်ရေးသားနေတဲ့ Francesco Celli ကပြောပါတယ
် Most of our volunteers shivered at that time and the shivering was anywhere between 5 and 10 minutes no more
စေနာနဲ့စမ်းသပ်ခံပေးနေတဲ့သူအများစုဟာအဲ့ဒီအချိန်မှာတုန်နေကြပြီးတော့5မိနစ်ကနေ10မိနစ်လောက်ကြာကြပါတယ်အဲ့ဒီတည်းတော့မပူပါဘူးစမ်းသပ်မှုတွေမလုပ်ခင်ရောလုပ်ပြီးတဲ့အချိန်မှာပါသူတို့ရဲ့သွေးတွေကိုလည်းစမ်းသပ်ကြည့်ပါတယ်
အဲ့ဒီလူတွေရဲ့ခန္ဓာကိုယ်ကနေ irisin hormone နဲ့တွေထွက်ပြီးတော့တချို့တွေလည်းအံ့ဩဖို့အတော်လေးကိုကောင်းပါတယ
် The amount of increase in irisin was almost identical to what we observed after 1 hour of exercise
irisin hormone တွေတိုးလာတဲ့ပမာဏကိုကျွန်တော်လေ့လာကြည့်တဲ့အခါမှာလေ့ကျင့်ခန်းတစ်နာရီလှုပ်ထားတဲ့သူမှာထွက်တဲ့ hormone ပမာဏနဲ့လုံးဝနှီးပါတူသလောက်ပါပဲ
irisin hormone ဓာတ်က brown fat ကိုဘယ်လိုဖြစ်စေတယ်ပြီးတော့အဲ့ဒါကြောင့် calorie တွေကိုဘယ်လိုလောင်ကျွမ်းတယ်ဆိုတာကိုနားလည်ခြင်းအပြင်စည်းကြုံနဲ့အဝါလွန်ယောဂါကိုကာကွယ်နိုင်မဲ့ဆေးဝါးသစ်တွေထုတ်လုပ်လာနိုင်တယ်လို့ချယ်လီကပြောပါတယ
် The amount of increase in irisin was almost identical to what we observed after 1 hour
ဒါရေရိုအကျိုးသက်ရောက်မှုပါရေရှည်မှာဘယ်လိုအကျိုးသက်ရောက်မှုရှိမယ်ဆိုတာတော့ကျွန်တော်မသိပါဘူးဒါကြောင့်ဒီမေးခွန်းတွေကိုဖြေနိုင်ဖို့အတွက်တော့လေ့လာမှုတွေလုပ်သွားမှာဖြစ်ပါတယ
်ဒါမဲ့ကိုယ်အလေးချိန်ကြာဖို့တော့အေးထဲမှာရက်မနေတင်ချောင်းနဲ့ချမ်းလို့တုံတာကလေ့ကျင့်ခန်းလုပ်တဲ့ပုံစံအသွင်ဆောင်တယ်ဆိုပြီးဒါကိုအစားမထိုးသင့်ဘူးဆိုပြီးတော့လဲဒေါက်တာချယ်လီကပြောပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လဲနားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ကြိမ်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ကြိမ်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။အခုစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလှနဲ့အတူသူယုံကြည်ရာအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်
။ဒီသူများနိုင်ငံကဖြစ်နေမီဒီယာစနစ်နဲ့လေလာကြည့်လိုက်တဲ့အခါမှာမြန်မာမီဒီယာလောကတိုးတက်ဖို့အတွက်ဆိုရှင်ဒီခွက်ကိုချဲ့ထွင်နိုင်မှဖြစ်မယ်လို့ကျွန်တော်ယူဆတယ်ပေါ့နော
်ကိုရဲကောင်မြင့်မောင်ရဲ့ယုံကြည်ရာကိုနားဆင်ချရပါမယ်အခုအရင်ဆုံးတော့ဖတ်စဉ်စီးပွားရေးခဏကိုထုတ်လွှင့်ပေးပါမယ်ရှင်ဖွံ့ဖြိုးမှုအရှိန်ဟုန်နေနှေးကွေးနေပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုအရှိန်မပြတ်ထိန်းထားနိုင်မှဖြစ်တဲ့အကြောင်းဘေကျင်းမြို့တော်ကတရုတ်အမျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်ညီလာခံဆုံးသက်ချိန်မှာဝန်ကြီးချုပ်ကပြောလိုက်ပါတယ်ဒါပေမဲ့လည်းဗန္နာရေးကုန်ထုတ်လုပ်မှုကုန်သွယ်ရေးစတဲ့ကဏ္ဍတွေမှာတိုးတက်အောင်လုပ်ရမယ့်ကိစ္စတွေရှိနေသေးတာကိုလည်းသတိပေးခဲ့တာပါစီးပွားရေးအပါအဝင်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့တရုတ်ခေါင်းဆောင်တွေရဲ့ရည်မှန်းချက်တွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
ပြည်ရင်းကုန်ထုတ်လုပ်မှုပမာဏ GDP 100ရာခိုင်နှုန်းတစ်ဝိုက်လောက်နဲ့ကမ္ဘာမှာအမေရိကန်ပြီးရင်ဒုတိယစီးပွားရေးအင်အားအကြီးအမားဆုံးဖြစ်လာတဲ့တရုတ်နိုင်ငံဟာတိုးတက်မှုတွေနှေးကွေးလာနေပေမဲ့ဒီထက်ပိုပြီးကျဆင်းမသွားအောင်ထိန်းထားမှာဖြစ်တဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကာချင်းကပြောပါတယ်။စိန်ခေါ်မှုတွေရှိနေတာကိုအတိအမှတ်ပြုပြောဆိုခဲ့ပေမဲ့အလုတ်ကင်တဲ့ဆယ်သန်းလောက်ဖန်တီးရေးပါဝင်တိုးတက်မှုတွေကိုထိန်းထားနိုင်မဲ့မူဝါဒတွေနဲ့စီးပွားရေးကိုကြားခံသွားမှာဖြစ်တယ်လို့လည်းတရုတ်မျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်ညီလာခံအပြီးမှာပဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ပြည်ကရနေတဲ့တိုးတက်မှုနှုန်း 9.8% ခန့်ရှိခဲ့ပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်ရမယ်လို့မျှော်လင့်ထားတဲ့ဒီနေ့မှာတော့တိုးတက်မှုနှုန်းသိသိသာသာကျဆင်းမသွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲညီလာခံပြည်သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောဆိုသွားပါတယ်
။我不否认今年可能会有更复杂的因素。我们之所以啊
ဒီနေ့မှာပိုပြီးရှုပ်ထွေးတဲ့အခြေအနေမျိုးတွေကြုံရမယ်ဆိုတာကတော့မငင်းနိုင်ပါဘူး။ဒီတဲ့အတိုင်းဒီနှစ်အတွက် GDP ကို 9.5% ခန့်တော့ဝိုက်လောက်ရည်မှန်းထားပါတယ်။ကျွန်တော်တို့စဉ်းစားထားတာကတော့အလုပ်ကံရဖို့လူတွေရဲ့ဘဝတိုးတက်ကောင်းမွန်လာဖို့နဲ့မျိုးပြရောကြီးလက်မှာပါဝင်ဝေတိုးလာဖို့ပါ။ GDP ပမာဏနဲ့ကိန်းဂဏန်းတွေထက်လူတွေရဲ့နေရေးထိုင်ရေးအလုပ်ကံရရှိရေးတွေကိုအာရုံစိုက်လုပ်နိုင်တာတွေရှိပါတယ်
။ယင်းနှမြုံနှမှုကုန်ထုတ်လုပ်မှုလက်လီရောင်းချမှုတွေဟာနှစ်ပေါင်းများစွာအတွင်းပထမဆုံးချိန်ကြာဆင်းလာတဲ့သတင်းတွေနဲ့အတူတရုတ်ဘူဘန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒတွေကိုရှော့ပေါလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေတာပါတရုတ်စီးပွားရေးလုပ်ငန်းကြီးတချို့မှာပြဿနာတွေပေါ်ခဲ့ရာကပေးเสียရရှိတာတွေမပေးနိုင်တဲ့အဖြစ်မျိုးတွေနဲ့ကြုံခဲ့ရတဲ့အတွက်လည်းအစိုးရအနေနဲ့ဗန္နာရေးအရာကြားခံပေးနိုင်မဲ့မူဝါဒတွေကျင့်သုံးလာနိုင်တယ်လို့ကြွမ်းကျင်သူတွေသုံးသပ်နေကြပါတယ်အတလောမှာလည်းတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေရဲ့ကျွေးမီပမာဏဟာမကြုံဘူးလို့မြင်မာနေတာပါ Reuters သတင်းဌာနရဲ့စမ်းစစ်ချက်တစ်ခုမှာဆိုရင်လည်းဗန္နာရေးလုပ်ငန်းတွေမဟုတ်ကြတဲ့အကြီးစားနဲ့အလတ်စားလုပ်ငန်းပေါင်း945ခုရဲ့ကျွေးမီပမာဏဟာ2008ခုနှစ်ဒီဇင်ဘာလကနေ2013ခုနှစ်စက်တင်ဘာလအတွင်း260ရာခိုင်နှုန်းကျော်အထိမြင့်တက်ပြီးအမေရိကန်ဒေါ်လာ 4.94 ထရီလီယံရှိနေတာကိုတွေ့ရှိခဲ့ကြပါတယ်။တရုတ်ဝန်ကြီးချုပ်ကတော့ဒီလိုဗန္နာရေးပြဿနာတွေရှိနေတဲ့ဆိုပေမဲ့စိုးရိမ်ရလောက်တဲ့အဆင့်ထိမဟုတ်ဘူးလို့ပြောဆိုခဲ့တာပါ
။去年在经济下行压力加大的情况下，我们果断决定啊，全面审计政府性债务。
ပြည်နိုင်ငံစီးပွားရေးကျဆင်းလောက်အောင်ဖိအားတွေဖြစ်ခဲ့ရတဲ့ဗန္နာရေးနဲ့ကျွေးမီအန်ဒရယ်တွေကိုကျွန်တော်တို့အသေးချအာရုံစိုက်ပါတယ်။မနှစ်တုန်းကလည်းအစိုးရရဲ့အကြွေးတွေနဲ့ပတ်သက်လို့ကြကြနနစီးရင်စစ်ကြည့်တာမှာအစိုးရအတွက်စိန်ခေါ်မှုတွေရှိနေတာကိုတွေ့ခဲ့ရတာပါစီးရင်စစ်ကတွေ့တဲ့အတိုင်းလဲအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့တယ်လို့ရလဒ်တွေအရဆိုရင်တော့အန်ဒရယ်ရှိတဲ့အခြေအနေကိုလည်းထိန်းထားနိုင်ပါတယ် GDP နဲ့ကျွေးမီပမာဏအချိုးကျတွက်ကြည့်ရင်လဲနိုင်ငံတကာကအတိအမှတ်ပြုထားတဲ့စိုးရင်စရာအဆင့်ထက်နေနေတာကိုတွေ့ရမှာပါ အကျွေးတွေအများစုကတော့ရင်းနှီးမြှုပ်နှံမှုအပိုင်းမှာတွေ့ရပြီးအစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အန်ဒရယ်မျိုးကိုလည်းဂရုမစိုက်ဘဲနေမှာမဟုတ်ပါဘူ
းဗန်နိုင်းလုပ်ငန်းတွေမှာပြဿနာတွေမပေါ်အောင်မမှန်မကန်လုပ်နေကြတဲ့ဗန်လုပ်ငန်းတွေအပေါ်လှုပ်ထုံးလုပ်နည်းတွေတင်းကျပ်သွားမယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါအစိုးရကိုယ်တိုင်စီးပွားရေးမှာအခက်အခဲတွေကြုံရမဲ့အခြေအနေတွေကိုလက်ခံထားတဲ့အတွက်လည်းပြည်ရင်ပြောင်းလဲရေးအစီအစဉ်တွေဒီနှစ်မှာပိုတွေ့လာရလိမ့်မယ်လို့လည်းအများကမျှော်လင့်နေကြပါတယ်။နှစ်ပေါင်း30လောက်ဆယ်ရာခိုင်နှုန်းကျော်စီးပွားရေးတိုးတက်မှုတွေကိုတွန်းအားပေးခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ပုံစံတွေကနေပြည်ရင်ပြောင်းလဲဖို့အတွက်လည်းတရုတ်ခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ထဲမှာကြေညာထားကြတာပါ။ဒါပေမဲ့လည်းလက်တလောအခြေအနေမှာတော့တရုတ်စီးပွားရေးဘိုးဦးစီးစနစ်နဲ့ကျဉ်းသုံးနေတဲ့မူဝါဒတွေဟာရေရှည်အတွက်ထိရောက်တဲ့အပြောင်းလဲတွေဖြစ်လာနိုင်မှာမဟုတ်ဘူးလို့ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်နဲ့တရုတ်နိုင်ငံရေးရာသုတေသနဌာနရဲ့တွဲဖက်ပါမောက်ခဝီလီလမ်ကသုံးသပ်ပါတယ်
This heavy-handed top-down chain of command may not succeed in the long run.
စီးပွားရေးတည်ဆောက်ရမှာလွတ်လပ်ခွင့်ပေးဖို့နဲ့လူမှုအတိုင်းအဝိုင်းကတက်တက်ကြွကြွပါဝင်ခွင့်ပေးရမယ့်နေရာမှာတင်းတင်းကြပ်ကြပ်ကင်တွယ်ပြီးပေါ်ကနေအောက်ကိုညွန်ကြားတဲ့ပုံစံမျိုးကရေရှည်မှာအောင်မြင်ခြင်းမှအောင်မြင်ပါလိမ့်မယ်
အချိန်နဲ့မှာပဲတရုတ်နိုင်ငံအနေနဲ့ကုံသွယ်မှုတွေမှာစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာပါအဓိကကုံသွယ်ဘက်တန်းပြေတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့လည်းအခြေတင်ဖြစ်စရာတွေမကြာခဏကြုံတွေ့နေရတာဖြစ်ပါတယ်အထူးသဖြင့်ကတော့တရုတ်နိုင်ငံသုံးရွှေငွေတန်ဖိုးကိုရှစ်တင်လာတဲ့လျှော့ချထားတဲ့အတွက်ကုံသွယ်မှုတွေမှာတစ်ဖက်ဆောင်းနေဖြစ်နေရတယ်ဆိုပြီးအမေရိကန်ကတရုတ်နိုင်ငံကိုအပြစ်တင်နေတဲ့အတွက်လည်းဆက်ဆံရေးမပြေမလည်ဖြစ်နေရတာပါဒါပေမဲ့လည်းတရုတ်ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့နှစ်ထဲအမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးနိုင်ခဲ့တာတွေဟာအလားအလာကောင်းနေဖြစ်နေပြောဆိုသွားခဲ့ပါတယ်
။中美啊的共同利益可以说是远远大于分歧。
တဘောတာကွဲပြားမှုတွေထဲဘုံအကျိုးစီးပွားကပိုများပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုပမာဏဟာဆိုရင်လည်းပြီးခဲ့တဲ့နှစ်ထဲဒေါ်လာ920ဘီလီယံအထိရှိခဲ့တဲ့အတွက်အကြံပြင်းအတွက်ကြည့်မယ်ဆိုရင်ပဲတနာယီကိုဒေါ်လာတန်း100ရှိပါတယ်။အခုဆိုရင်နိုင်ငံအကြားရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ရဖို့ညှိနှိုင်းနေကြတာပါ။ဒါကြောင့်လဲတရုတ်အမေရိကန်ဆက်ဆံရေးမှာနောက်ထပ်အလားအလာကောင်းတွေပေါ်လာအောင်လုပ်နိုင်ပါတယ်။ပညာရှိတဲ့သူကဘုံအကျိုးစီးပွားကိုရှာပြီးပညာမဲတဲ့သူကတော့သဘောထားမတိုက်ဆိုင်တာတွေကိုအာရုံစိုက်တယ်ဆိုတော့တရုတ်ဆိုရိုးစကားတစ်ခုလည်းရှိပါတယ
်။ကုန်သွယ်မှုတွေမှာအခြေတင်ဖြစ်စရာတွေကျင်းဝါလေးရှိတဲ့ဥရောပသမဂ EU နဲ့လည်းပြန်လည်လေးစားမှုတွေဆက်သွယ်မှုတွေနဲ့ပြည်လည်အောင်ဖြည့်ရှင်းသွားနိုင်မှုမျှော်လင့်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါဒီချိန်ထဲမှာပဲတရုတ်နိုင်ငံကလုပ်ငန်းတွေအနေနဲ့လည်းလုံယိုးလုံစင်ဈေးကျွတ်ကျွတ်ကုန်ပစ္စည်းတွေထက်အရေးသွေးမီတဲ့အဆင့်မြင့်ကုန်ပစ္စည်းတွေကိုထုတ်လုပ်ပြီးနိုင်ငံကဈေးကွက်မှာဝင်ဆက်အောင်လုပ်ဖို့လိုအပ်နေတာကိုလည်းအလေးထားပြောသွားခဲ့ပါတယ်တရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးမှာအရေးကြီးတဲ့မူဝါဒတွေကိုတကားပိတ်ဆွေးနွေးခဲ့ကြတဲ့နှစ်ပတ်လည်ညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့စီးပွားရေးအတွက်စင်ခေါ်မှုတွေအဖြစ်အချင်းပြတ်ချဆမှုပြဿနာကုန်ထုတ်လုပ်မှုလုပ်ငန်းတွေရဲ့နောက်ဆက်တွဲပတ်ဝန်းကျင်ညဉ့်ဉန်းမှုစတာတွေကိုထိန်းချုပ်သွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ
ကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ရှင်ထုတ်လွှင့်ခဲ့ပြီးသားအပတ်စဉ်စီးပွားရေးခန္ဓာအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာ bamis.voanews.com မှာလာရောက်ဖတ်ရှုနိုင်ပါတယ်။အခုကတော့အပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မဆုမြတ်မွန်စူးစီးတင်ပြထားတာဖြစ်ပါတယ
်။ America မှာလေ live streaming radio နားထောင်ကြတဲ့အထက်မှာmobile phone တွေပေါ်ကနားထောင်ကြတာထောက်ဝက်လောက်ရှိတယ်တဲ့ကိုဇော်ဝင်းလိုင်ရေ
အဲ့ဒီထက်မှာမဆုမြတ်မွန်လည်းပါတယ်မဟုတ်လား online ပေါ်ကနေ radio နားထောင်ထောင်နေတာလေကျွန်တော်ကတော့ကားမောင်းနေချိန်မှာပဲ radio နားထောင်ဖြစ်တာများပါတယ်အထူးသဖြင့် FM ကအတန်လွှင့်တာတွေကိုကားထဲမှာ radio နဲ့နားထောင်တာများပါတယ
်ကားထဲမှာနားထောင်နိုင်တဲ့ FM အတန်လွှင့်မှုမျိုးနဲ့ကျွန်တော်နားထောင်နေတဲ့ online streaming radio မျိုးကနည်းနည်းတော့ကွာတယ်ကိုဇော်ဝင်းလိုင်ရေကျွန်တော်နားထောင်တာများတဲ့ဥပမာ Pandora Online Radio ဆိုတော့ဒီကွန်ပျူတာနဲ့နားထောင်နေဆိုရင်သူ့ရဲ့ Pandora website ထဲကိုဝင်ဒါမှမဟုတ်လည်းလက်ကင်ဖုန်းနဲ့နားထောင်မယ်ဆိုရင်လည်းသူ့ရဲ့ application ကိုဖွင့်ပြီးတော့မှကိုယ်စိတ်ကြိုက်နားထောင်ခြင်းတဲ့တခြင်းအမျိုးအစားအဆိုရောကိုကိုယ်တိုင်ရွေးပြီးတော့နားထောင်နိုင်တဲ့ဟာမျိုး FM radio တွေကြတော့သူတို့လွှင့်တာကိုပဲကိုကနားထောင်ရတာ
ဒါဆိုသူတို့ site ထဲမှာရှိနေတဲ့တခြင်းမျိုးစုံကိုကိုကရွေးပြီးနားထောင်လို့ရတဲ့သဘောပေါ့အဲ့ဒါကရောအလကားနားထောင်လို့ရလားဗျ
အခမဲ့လည်းနားထောင်လို့ရပါတယ်တခုတော့ရှိတာပေါ့ကိုသချင်းနားထောင်နေရင်လည်းကြော်ညာတွေဝင်ဝင်လာတတ်တာပေါ့ကြော်ညာတဲ့တွေမကြားချင်ဘူးဆိုရင်တော့ဒီအထူးမမ်ဘာဝင်လို့ရပါတယ်တလောက်ဘလောက်ဆိုပြီးတော့ပေးတော့ပေးရတာပေါ့အဲ့ဒါမျိုးအမေရိကန်မှာနားထောင်ကြတာများတာဆိုရင်တော့ဆော့ဆော့ကပြောတဲ့ Pandora ရှိတယ် Now iTunes Radio ရှိတယ် Spotify ရှိတယ် Now တိတ်မကြခင်တော့ကမှထွက်လာတဲ့ Beat Music ဆိုတာလည်းရှိသေးတယ
်အဲ့ဒါကြောင့်ကြော်ညာတဲ့မှာပါတဲ့Mac Music ဆိုတဲ့ဟာကို Samsung ကအခမဲ့ Streamline Radio ကိုလွှတ်လိုက်တာကို Anti Sound Machine တွေကတော်တော်စိတ်ဝင်စားကြတာဟုတ်ဗ
ျဟုတ်တယ်ရှင် Samsung Galaxy 3နဲ့တွေအတွက်ပဲသီးသန့်လုပ်ပေးထားတဲ့ Streaming Radio ပေါ့ဆော့ဆော့ကပြောသလိုပဲဒီသချင်းကို Online ပေါ်မှာ Streaming လုပ်ပြီးတော့နားထောင်နေတဲ့တွေထဲမှာ American မှာဒီ Mobile လက်ကင်ဖုန်းနဲ့နားထောင်နေသူကထပ်ဝက်လောက်ရှိတယ်ဆိုတော့အဲ့ဒါကို Samsung ကအခွင့်အကောင်းယူလိုက်တဲ့သဘောပေါ့
Online ပေါ်မှာရေးနေတဲ့ Sound Machine တွေအရာဆိုရင်တော့Mac Music ကနေတချင်းနေနားထောင်နိုင်မယ်ဆိုတာအမေရိကန်နိုင်ငံတစ်ခုထက်မှာပဲလေဗျ။နောက်သူက Samsung Galaxy 3နဲ့သူတွေအတွက်တည်တံ့လောက်တာဆိုပဲ
။ဟုတ်ပါရဲ့လောလောဆယ်တော့ဒီအမေရိကန်မှာရှိနေတဲ့ Galaxy 3နဲ့သူတွေအတွက်ကိုပဲ Milk Music ကိုနားထောင်လို့ရမှာပါ။အဲ့လိုမျိုး Galaxy လက်ကင်ဖုန်းတွေပေါ်မှာနားထောင်နိုင်ဖို့အတွက်ကိုလည်း Samsung ကတစ်နှစ်လောက်ကိုစမ်းသပ်ခဲ့တာလို့ Billboard ရဲ့ website မှာရေးထားပါရဲ့။ဒီ online radio တွေမှာတချင်းနားထောင်နေသူတွေအတွက်အကြောင်းအရာမပါ login ဝင်စရာမလိုဘဲနဲ့နားထောင်နိုင်ဖို့လုပ်ပေးထားတာလို့ Samsung Mobile Tower ရှိသူတယောက်ရဲ့အပြောကိုလည်းကိုးကားပြီးတော့ဖော်ပြထားသေးပါရဲ့။
ကဘာတော်မှာ Galaxy လက်ကင်ဖုန်းတွေကိုတုံ့နေကြတဲ့သူပေါင်းတန်း100ကျော်ရှိတယ်တဲ့။နောက်တောင်ကိုရီးယားကုမ္ပဏီဖြစ်နေတဲ့သားနဲ့အမေရိကန်ကသူတွေအတွက်ပဲအရင်စပြီးတော့ဒီဝန်ဆောင်မှုကိုပေးရတာကအမေရိကန်ကကမ္ဘာအကြီးဆုံးဂီတဈေးကွက်ကြီးဖြစ်နေလို့လို့လဲဆောင်းပါးတချို့ကတုံ့တက်ကြတယ်ဗျ
။တချင်းတွေရုပ်ရှင်တွေစာအုပ်တွေကိုအွန်လိုင်းပေါ်မှာဒီ download လုပ်ပြီးတော့ဝယ်နိုင်တဲ့ Google Play Site မှာ Milk Music Radio Application ကိုအခမဲ့ download လုပ်နိုင်ပါတယ်။ Milk Music မှာတချင်းတွေနားထောင်နိုင်အောင်က Slacker ဆိုတဲ့ online radio နဲ့သူကချိတ်ထားလို့ပါဂီတအမျိုးအစားအမျိုးစုံနဲ့တချင်းအပုတ်ရေပေါင်း73သန်းကျော်ရှိတော့စိတ်ကြိုက်ရွေးပြီးတော့နားထောင်ရုံပဲတဲ့တခုရှိတာဒီ iTunes radio လိုမျိုးတော့နားထောင်နေရင်နဲ့ကိုကဒီတချင်းကိုကြိုက်လို့ဝယ်ခြင်းနဲ့ဆိုရင်ဝယ်လို့တော့မရပါဘူးနောက်ပြီးတော့ online ပဲနားထောင်လို့ရတယ် offline မရဘူးဆိုတော့ကိုလည်း IT ဆောင်မတွေမှာရေးကြပါတယ
်ဒါနဲ့ Mac Music လို့နာမည်ပါလို့ပေးထားတာလဲဗျ Samsung နဲ့လည်းမဆိုင် Galaxy နဲ့လည်းမနှိစပ်Max ရာဘာတဘောလဲဗ
ျ Samsung ရဲ့ပြောအရာကတော့ဒီအမေရဲ့နှိုးရည်လိုမျိုးတန်ရှင်းလက်ဆက်တာကို Milk နဲ့တင်စားတာတဲ့တချင်းသစ်တွေကို Milk Music မှာနားထောင်နိုင်မယ်ဆိုတဲ့သဘောပေါ့
Max Music ကအခမဲ့ဆိုပေမဲ့အဲ့ဒါယာယီပဲမဟုတ်လား Wall Street Journal ရဲ့နှိပညာဘလော့မှာရေးထားတာကတော့ Samsung Galaxy ဖုန်းတွေအတွက်ပဲ Max Music ဝန်ဆောင်မှုကိုပေးတယ်ဆိုလို့ကျန်တဲ့လက်ကင်ဖုန်းသုံးတဲ့သူတွေစိတ်ညစ်မသွားကြပါနဲ့တဲ့တခြား Online Streaming Radio တွေတဲ့သူကဘာမှတိတ်မသားပါဘူးတဲ့ကြောင်ညာတွေမကြားရဘူးအခမဲ့ဆိုတာကလည်းအချိန်တိုင်းတာတစ်ခုပါပဲလို့ရေးတယ်ဗျအ
ဲ့ဒါလည်းဟုတ်ပါတယ် Samsung Company ကိုယ်တိုင်ကလည်းအဲ့လိုပဲပြောထားတာပါဒီ Milk Music ဝန်ဆောင်မှုနဲ့ပတ်သက်လို့တိုးတက်အောင်လို့လုပ်ရမှာတွေအများကြီးရှိသေးတယ်ဆိုတာကိုလည်းသူတို့ကိုယ်တိုင်ကဝန်ခံထားပါတယ်နောက်တစ်ခုက6လ April လထဲမှာ Samsung Galaxy S5 ကထွက်ဖို့ရှိနေတယ်လေလောလောဆယ် Smartphone ဈေးကွက်ထဲမှာထိတ်တန့်ရောက်နေတဲ့ Samsung ကနောက်ထွက်လာမဲ့ဖုန်းသစ်တွေအတွက်Milk Music နဲ့ဆွဲဆောင်ကြော်ညာတာလို့လဲ ID ဆောင်းပါရှင်တချို့ကထောက်ပြနေကြပါတယ်ရှင
်မဆုမြတ်မော်စီစဉ်ပြီးကိုစော်ဝင်းလိုက်ကူညီတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့ထင်ရှားချော်ချားသူတွေရဲ့သတင်းတူအထွားတွေကိုစုစည်းတင်ပြပေးမယ်တက်တက်ရောင်သတင်းလွှာကိုထုတ်လွှင့်ပေးရမယ်အလှဲ့ပါမအေးသန္နာကျော်ကစီစဉ်တာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ Billboard Guitar Magazine ကအမှတ်ပေးတဲ့ထဲမှာဝင်ငွေအများဆုံးဖြစ်နေတဲ့ဘဲဆိုတော့ကအနေရယူပါတယ်ပြီးတော့ Rolling Stone Rocker အဖိုးကြီးတွေရဲ့တရုတ်ပြည်ကဖျော်ဖြေပွဲဒီလိုမျိုးကမ္ဘာတစ်လွှားကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးပါမှာပါEveryone can rock out like a superstar. Billboard ကထုတ်ပြန်တဲ့2023ခုနှစ်မှာဂီတမှာဝင်ငွေအများဆုံးအဆိုတော်တွေရဲ့အစီအမှာတော့ Country နဲ့ Pop အဆိုတော် Taylor Swift ကအသက်တင်ဝင်ငွေဒေါ်လာတန်40နဲ့ထိတ်ဆုံးမှာနေရာယူသွားပါတယ်။ Red the Chin အဆိုတော် Taylor Swift ကပြီးခဲ့တဲ့နှစ်အတွင်းမှာဒေါ်လာ39သန်းကျော်ရရှိခဲ့တယ်လို့ Billboard ကပြောပြီးတော့ Taylor Swift ဟာတေးတပြားရောင်းချရတာရောနယ်လေဖြော်ပြပွဲတွေလုပ်တာရော Cats
Elizabeth Arden နဲ့ Diet Coke ပစ္စည်းအမှတ်တံဆိပ်တွေအတွက်ကြော်ညာပေးရတာရောနဲ့ပေါင်းပြီးတော့အဲ့ဒီလောက်ထိဝင်ငွေညသွားရတာပါ Kenny Chesney က2013ခုနှစ်မှာအသက်တင်ဝင်ငွေ33သန်းနဲ့ဒုတိယနေရာလိုက်သွားတာပါ Life on a Rock ဆိုတဲ့အကောင်းဆုံးစီးရင်ဝင် Day Album ထုတ်ဝေဖြန့်ချိမှုနဲ့လူတိုက်တိတ်များသွားတဲ့ No Shoes Nation ဖျော်ဖြေရေးခီးစဉ်တွေကနေရတာဖြစ်ပါလေ Justin Timberlake ကတော့ Kenny Chesney နဲ့ကပ်ရက်ပါပဲအသက်တင်ဝင်ငွေဒေါ်လာ31သန်းခွဲနဲ့တတိယနေရာချိတ်ပါလေသူကလည်းသူ့ရဲ့ရောင်းကောင်းဆုံး The 2020 Experience ဆိုတဲ့ဒေးတက်ပြားရဲ့ကျေးဇူးဖြင့်ဒီတက်ပြားကသချင်းတွေနဲ့တီးဆိုဖျော်ဖြေတဲ့ကဘာတလွားဖျော်ဖြေရေးခီးစဉ်ကြောင့်လည်းအခုလိုဝင်ငွေရတာဖြစ်ပါလေRock guitar ရဲ့ဝါရင်တပါရင်အစိုးရကြီးတွေဖြစ်တဲ့ John Bon Jovi နဲ့ Rolling Stone တို့ကလည်းကမ္ဘာအနှံ့ဖျော်ဖြေရေးခရီးစဉ်တွေထွက်ခဲ့ကြပြီးတော့ Bon Jovi ကဒေါ်လာ29သန်းခွဲ Rolling Stone ကဒေါ်လာ26သန်းအထိရရှိခဲ့ပါတယ်။ Pop Star Beyoncé ကတော့2013မှာဝင်ငွေ24သန်းခွဲရရှိခဲ့တာမှာ Billboard ကပြုစုတဲ့ဝင်ငွေအများဆုံးအစိုးရအယောက်40စီးနှံမှာတော့ Pop Guitar အဖွဲ့ Monroe 5 Country အစိုးရ Luke Bryan နဲ့Pop အဆိုတော့ Pink တို့လည်းပါဝင်ပါတယ်ရှင် Right from the start you were a thief you stole my heart and I your willing victim I let you see the parts of me that weren't all that pretty and with every touch you fixed them Now you've been talking in your sleep ohOh, things you never say to me Oh, oh, tell me that you've had enough Of our love, our love Just give me a reason Just a little bit's enough Just a second, we're not broken Just bends and we can learn to love again It's in the stars, it's been written2013တဲ့ဝင်ငွေအများဆုံးဆိုတော့စီးရင်မှာနံပါတ်5အဆင့်ရှိတဲ့ Rolling Stone ဖွဲ့ဟာပြောခဲ့သလိုပါပဲကမ္ဘာအနှံ့မြို့ကြီးတွေမှာစစ်မြင့်ဖျော်ဖြေပွဲတွေကျင်းပနေတာမှာအခုတော့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဖျော်ဖြေပွဲကျင်းပခဲ့ပါပြီသူတို့ရဲ့14 on fire ဖျော်ဖြေပွဲခီးစဉ်ရဲ့ခီးတစ်ထောက်ဖြစ်နေတရုတ်နိုင်ငံရှန်ဟိုင်းမြို့က Mercedes Benz အားကစားရုံမှာမတ်လ12ရက်နေ့ကစစ်မြင့်ဖျော်ဖြေပွဲကျင်းပခဲ့တာပါအသက်တွေလည်းကြီးပြီဖြစ်တဲ့ Mick Jagger Keith RichardsCharlie Watts နဲ့ Ronnie Wood တို့ဟာသူတို့အဖွဲ့ရဲ့တင်ကြတာဖြစ်တဲ့ဗဇက်ကနေရှာထုတ်နေတဲ့ပုံတံနဲ့စင်မြင့်မော်ကနေဖျော်ဖြေခဲ့ကြပါတယ်သူတို့ Rolling Stone အဖွဲ့ဟာ1960ပြည့်လွန်ခုနှစ်တွင်မှာThe Beatles အဖွဲ့နဲ့တပြိုင်နက်တည်းလောက်ပဲနာမည်ကြီးလာကြတာဖြစ်ပါတယ်။ You can always get what you want the Chino. နောက်ပြီးတော့ Satisfaction the Chino နဲ့ Rock and Roll သမိုင်းမှာအအောင်မြင်ဆုံးအဖွဲ့တစ်ဖွဲ့ဖြစ်လာတာပါ။သူတို့ကိုရှန်ဟိုင်းမှာလည်းပြည်သက်ထောင်ပေါင်းများစွာလာရောက်ပြီးတော့ကြည့်ရှုအားပေးခဲ့ကြပါတယ်ရှင်။American ပြည်အောင်စုက Ford Motor Car Company ကိုစတင်တည်ထောင်ခဲ့တဲ့ Henry Ford ရဲ့နောက်ဆုံးအသက်မသေးဘဲနဲ့ကျန်နေသေးတဲ့အမည်ဖြစ်တဲ့ William Clay Ford Sr. ကွယ်လွန်သွားပြီဖြစ်ပါလိမ့်ရှင်။သူဟာလက်ရှိ Ford Motor Car Company ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်နေတာဝန်ထမ်းဆောင်နေတဲ့ William Clay Ford Jr. ရဲ့ဖခင်လည်းဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ Mr. Ford ကနမိုနီးယားအဆုတ်ရောင်ရောဂါနဲ့ Michigan ပြည်နယ် Detroit မြို့နေမှာကွယ်လွန်သွားတာပါ။
ထောင်960လေးချက်ကိုကုနေမှာရေးလက်ကတူကနေဖွဲ့ရပြီးတဲ့နောက်မှာဖော့ဒ်ကုမ္ပဏီရဲ့ကြော်ညာနဲ့အယောင်ဌာနမှာဝင်ရအမှုထမ်းခဲ့တာဖြစ်ပါတယ်။သူပွဲမရခင်တနှစ်အလိုကလေးကကုမ္ပဏီရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်တဦးဖြစ်နေရွေးကောက်တင်မြောက်ခံခဲ့ရတာဖြစ်ပြီးတော့သူကုမ္ပဏီကနေအနားယူရတဲ့2005ခုနှစ်အထိကုမ္ပဏီရဲ့နှစ်ပေါင်း130ကျော်တက်တန်းတွင်မှာအဲ့ဒီတာဝန် ne paung tin la de sini de Martha Firestone Ford jan ni ga ba de Martha Firestone Ford ha Firestone Tire company ko sa tin ti taung ne Harvey Firestone ye mi le phit ba de shin တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့တိုင်းမှာစတင်ထုတ်လွှင့်နေ
မအေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတစ်ခါထုတ်လွှင့်ပေးရမှာကတော့သူယုံကြည်အစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်အစီအစဉ်မှာတော့မြန်မာမီဒီယာလောကအတွက်လမ်းသစ်တွင်စဉ်းစားသင့်တဲ့အခြေအနေတချို့နဲ့ပတ်သက်ပြီးအမေရိကန်ပြည်တော်စုဝါရှင်တန် DC American University မှာ Fulbright ပညာသင်ဆုနဲ့သတင်းမီဒီယာဆိုင်ရာမဟာဘွဲ့သင်ယူနေတဲ့ကိုရဲကောင်မြင့်မောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မမူးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
ကျွန်တော်တို့မီဒီယာလောကမှာပြင်သာမရှိတော့တဲ့နောက်ပိုင်းနေစဉ်ထုတ်တင်စာတွေလည်းလောလောထခွင့်ရလာတဲ့ဒါတို့ဒီအပြောင်းလဲပဲမြင်ကြတာပေါ့နော်ဒါပေမဲ့လူတွေမသိသေးတာဒီဂျာနယ်တော်တော်များအရှုံးခံပြီးထုတ်နေကြတာလေနောက်ပြီးစာဖတ်သူဦးရေကတိုးမလာဘူးပေါ့နော်ဒီအဝင်ဝိုင်းထဲမှာပဲဒီကစတမာကိုလူနေရတဲ့ပေါ့အဲ့လိုပုံစံဖြစ်သွားတာပေါ့စာဖတ်သူတိုးမရတဲ့အတွက်ကြောင့်အကျိုးမြတ်ကလည်းဂျာနယ်တွေမှာတိုးမရဘူးအဲ့တိုးမရတဲ့အတွက်ကြောင့်ဒုက္ခလာစားတို့ facility တွေလည်းကောင်းကောင်းမပေးနိုင်ဘူးပေါ့နော်အဲ့ခါကျတော့ဒီမီဒီယာလောကလူကြီးကအရင်ရတဲ့ပုံလို့ရတယ်မယ်လက်ကပုံမရဘူးအဲ့ခါကျတော့အစတွေကလည်းမီဒီယာနဲ့ပတ်သက်တဲ့သဏ္ဍာန်တွေတက်ကတော်တွေပွဲတွေကြပြီးဒီလောကတွေဝင်လာတယ်လို့မဟုတ်ဘူးအစတွေကအပစ်ပိုင်းမှာအားနေကြတယ်ပေါ့နော်ပြီးတဲ့ဒီဒုက္ခလာစားနဲ့ facility ပိုင်းကလည်းအားနေတဲ့ခါကျတော့ကျုံဝင်လိုက်တာပေါ့အားနေတာပေါ့နော်အဲ့ဒီဟာကတန်ရလဲနေတာပေါ့နော်ဒီသူများနိုင်ငံကဖြစ်နေ media system နဲ့လေ့လာကြည့်လိုက်တဲ့ခါမှာမြန်မာမီဒီယာလောကတိုးတက်ဖို့အတွက်ဆိုရှင်ဈေးကွက်ကိုချဲ့ထွင်နိုင်မှာဖြစ်မယ်လို့ကျွန်တော်ယူဆတယ်ပေါ့နော်ဈေးကွက်ချဲ့တင်နေဆိုတာကပြီးပါမဟုတ်ဘဲနဲ့ဒီပြည်တွင်းမှာတင်စာဖတ်သူဦးရေတိုးပေါ်အောင်လုပ်ရမှာပေါ့ကျွန်တော်မြန်မာနိုင်ငံလူကြီးအတန်း60ကျော်ရှိတဲ့အထက်မှာ90ရာခိုင်နှုန်းကစာဖတ်တတ်ကြတယ်ပေါ့ဒါပေမဲ့ဒီဂျာနယ်ဖတ်တဲ့လူဦးကြီးအရန်ကိုနည်းသေးတယ်ပေါ့နော်အဲ့ဒါနဲ့ရှင်းလိုက်ဂျာနယ်ဆောင်ရေးအရန်ကိုနည်းပါသေးတယ်အဓိကကတော့ထုတ်နေတဲ့ဂျာနယ်အားလုံးလို့ဆိုတာရန်ကုန်နဲ့မန္တလေးကိုပဲကွက်ပြီးတော့ထုတ်တယ်လို့ဖြစ်နေတာပေါ့နော်အဓိကကဒီနိုင်ငံလူကြီးအများစုဖြစ်တဲ့ဒီဂျီလက်ဒေတာကိုမဖြန့်နိုင်နေဘူးလူများစုနေထိုင်ရာဒေတာတွေဂျီလက်ဒေတာနေတွေကိုကျွန်တော်တို့မဖြန့်နိုင်နေဘူးဒါအဓိကပြဿနာပေါ့နော်နေတွေကိုဖြန့်မယ်ဆိုရင်ပဲတင်ခေါ်မှုတွေအများကြီးရှိလာပြီပထမချက်ကဒီဖြန့်ချီရေးစနစ်ပေါ့နော်လူတွေကဂျာနယ်ဆိုရှင်ဂျာနယ်ရေးတဲ့သူနဲ့ဒီအက်ဒီတာနဲ့တင်းတော့လောက်ကိုပဲမြင်ကြတာလေနောက်အရေးကြီးတဲ့အရာနောက်စိတ်ပိုင်းတစ်ခုကဖြန့်ချီရေးပိုင်းကလည်းအမတန်အရေးကြီးတယ်ပေါ့နော်။ဂျာနယ်ကအချိန်မီစာဖတ်သူလက်ထဲရောက်မရောက်ပုံမူတည်ပြီးတော့ဒီဂျာနယ်တံပေါ်ကလည်းကွာသွားတာ။ဒီမီဒီယာလောကမှာဒီဂျာနယ်ဖြန့်ချီရေးလမ်းကြောင်းနေပေါ့။အောက်မှာဒီမှာဆိုရန်ကုန်အထက်မှာဒီမှာဆိုမြန်လေးပေါ့နော်။ဒီမှာပုံနှိပ်ပြီးတော့ဒီကနယ်မြို့ခရိုင်မြို့ကြီးကိုဖြန့်ကျက်ပြီးတော့ဖြန့်ချီရေးလမ်းကြောင်းနေဖန်တီးဖို့ပေါ့နော်။နိုင်ငံတော်အစိုးရရဲ့အကူအညီနဲ့တော့၎င်းတောင်းဖို့ဒီကမ္ဘာ့ဘဏ်တို့လိုမျိုးတို့ဒီနိုင်ငံကအဖွဲ့အစည်း USAID လိုမျိုးပေါ့နော်အဖွဲ့ရဲ့ချင်းငွေရကြပြီးတော့ပေါ့နော်ပြည်တွင်းမှာရှိတဲ့ journalist အဖွဲ့အစည်းတွေရဲ့ဥဆောင်မှုနဲ့ဖြန့်ချီလမ်းကြောင်းတွေချက်ထွန်မှုလိုလိမ့်မယ်ကျွန်တော်ထင်နောက်တစ်ခုကဈေးကွက်ဆိုတာကလိုလိုပေါ်လာမယ်ပေါ့နော်နောက်တစ်ခုကလည်း contents ပေါ့အခုကျွန်တော်တို့ရေးသားတင်ပြတဲ့တဲ့တွေအားလုံးကမျိုးပြောက်အခြေပြုတဲ့ contents တွေကြီးပဲပေါ့မြန်မာနိုင်ငံတနိုင်ငံလုံးကိုကိုစားမပြုဘူးပေါ့နော်အဓိက layer site ပြုရေးနဲ့ဆိုင်တဲ့တဲ့တွေနောက် update တွေနောက်ကုန်စည်စင်းတုံးတွေဒါတွေကတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်ဒါတွေကပိုအရေးကြီးရဲ့အဲ့ဒါတွေကိုအသားပေးပြီးပေါ်ပြဖို့လိုလာလိမ့်မယ်ပေါ့နော်တဲ့လိုက်တဲ့ညမှာလည်းအဲ့ဒီအပိုင်းကိုဦးစားပေးဖို့လိုလာမယ်ပေါ့နော်ခုနောက်ပိုင်းဆိုလို့ရှိရင်လမ်းစာလေးတော့တွေ့လာပါပြီအခုနယ်သတင်းလေးထွက်လာတယ်ပေါ့နော်ဟိုမှာပဲခူးတိုင်းဂျာနယ်တို့ဟိုမှာမွန်ပြည်နယ်ပြည်ထောင်ဂျာနယ်ပေါ့နော်အဲ့လိုဂျာနယ်လေးတွေ
အဲတိုင်းနာချန်နယ်တွေထွက်လာတယ်ချင်းပြည်နယ်မှာဆိုချင်းပြည်နယ်ချန်နယ်အလုံးတိုင်းနာချန်နယ်တွေထွက်လာတယ်ဒေတာဆိုင်ရာချန်နယ်တွေထွက်လာတယ်ဘောနော်ဒါကဒီလိုဖြစ်လာတာကနေစီကွက်ကိုထုတ်ပေါ်ပို့လမ်းစားပေါ့နော်ဒါပေမဲ့ကျွန်တော်မြင်တာတော့အဲ့ဒီချန်နယ်လေးတွေကကိုထုကိုထပုံစံချို့တပိုင်းတိုင်းလောက်နေခါကြတော့ကွာဒီရလဲဟိုသိအာမကောင်းဘူးပေါ့နော်တပိုင်းတိုင်းလောက်တာဆိုတော့ဟိုသူရဲ nei twat da myo a lo myo phyan chi da myo lou nai mae so lo shin di cha nei rai de ye wen ngwe le to mae sei kwat sa phat tu le to mae paw na sa phat tu le twat le po quality kaung ne ta tan ni phat nai mae paw a dik ga ro di media lok ga re ya ta tan yin ne pauk ko myo a phwe si yin ne pu paw myo di nai dai mae mi lou de na paw
a pat sin tin set ni de tu yong chi ya kana a twe ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။
တော်ရှင်များခင်ဗျာမြန်မာနိုင်ငံထဲမှာလက်ရှိရောင်းချနေတဲ့ပြည်တွင်းပြည်ပထုတ်စားတောက်ကုန်ဈေးဝါနဲ့အလကုန်ပစ္စည်းတွေဟာဘေးကင်းလုံခြုံစိတ်ချမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေကိုတော်ရရှင်နေနေစဉ်ကြားနေကြပြီဖြစ်ပါတယ်မြန်မာနိုင်ငံကပြည်ပကိုတင်ပို့တဲ့ကုန်ပစ္စည်းတွေအရည်အသွေးကောင်းမွန်ပြီးနိုင်ငံတကာစံချိန်မီမှပြည်ပနိုင်ငံတွေကဝယ်ယူကြပေမဲ့မြန်မာနိုင်ငံနဲ့တင်သွင်းလာတဲ့နေစဉ်လူသုံးကုန်ပစ္စည်းတွေကျန်းမာရေးနဲ့ညီညွတ်ခြင်းမရှိဘူးဆိုတာလဲလူလူအကြားကျေကျေပြန့်ပြန့်သိရှိနေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်ဒီကိစ္စကိုဘလို့ကင်တွယ်ဖြေရှင်းသင့်တယ်ဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုင်းရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလို့တဲ့သောရရှင်နေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239238555 fax နံပါတ်က0239238555ဖြစ်ပြီး email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်တိုင်းရိုက်ပါဝင်မဆွေးနွေးနိုင်သူတွေအတွက်တော့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။မနေ့ဖြန်အင်ကာနီည9နာရီတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ VOE ကလည်းခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုမချခင်အစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုကတော့တနင်္လာနေ့ညပိုင်းအစီအစဉ်တွေမပြီးဆုံးသေးခင်ကျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံကနေပြီးတော့ခရီးမီးယားဒေသခွဲထွက်လိုက်ကြောင်းနဲ့ရုရှားဖက်ဒရေးရှင်းမှသွားပေါင်းမယ်လို့ကြီးညာသွားပြီးတဲ့နောက်မှာအမေရိကန်ပြည်အောင်စုဟာယူကရိန်းကိုဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်။သူရဲ့အစိုးရအဖွဲ့ကယူကရိန်းနဲ့ရုရှားအရာရှိတချို့ပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေလုံးလိုက်ကြောင်းကြေညာသွားပြီးနိုင်ပိုင်းကြမှာပဲသမ္မတဥပမာကအင်ဗျူရောမှာဒီကနေ့ပြောကြားသွားတာဖြစ်ပါတယ်။ဒီပြဿနာပိုဆိုးအောင်လှုပ်ဆောင်မယ်ဆိုရင်အရေးယူပိတ်ဆို့မှုတွေထပ်လုပ်ဖို့အဆင်သင့်မယ်လို့လည်းသမ္မတဥပမာကရုရှားကိုရည်ညွှန်းပြောဆိုသွားပါတယ်။ထို့သမ္မတဂျိုးဘိုင်ဒန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နေတိုးခေါင်းဆောင်တွေနဲ့ဆွေးနွေးဖို့တနင်္လာနေ့နောက်ပိုင်းမှာဥရောပကိုခီးထွက်ခွာမှာပါ။သမ္မတဥပမာကလည်းဥရောပကိုနောက်တင်ပတ်မှာသွားဖို့ရှိပါတယ်ရှင်။ကမ္ဘာမှာလက်နက်တင်သွင်းမှုအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းမှာလက်နက်ဝယ်ယူမှုနှစ်ဆတိုးဝယ်ယူခဲ့တယ်လို့စွီဒင်နိုင်ငံအခြေစိုက်သုတေသနဌာနကပြောပါရယ်။အိန္ဒိယနိုင်ငံရဲ့လက်နက်တင်သွင်းမှုနှုန်းဟာလွန်ခဲ့တဲ့9နှစ်ကထက်စာရင်2009ခုနှစ်နဲ့2013ခုနှစ်ကြားမှာ131ရာခိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာန SIPRI ကတနင်္လာနေ့မှာထုတ်ပြန်တဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါရယ်။ပြောင်းဆုံးနေတဲ့မလေးရှားလေကြောင်းပိုင်းခီးသည်တင်လေရင်တမင်တကာလမ်းကြောင်းပြောင်းသွားတယ်လို့ယူဆရတယ်။တောင်ထဲမြောက်လမ်းကြောင်းတစ်လျှောက်ရှာဖွေရေးတွေစတင်နေပြီလို့မလေးရှားအစိုးရကပြောပါရယ်။တောင်ဘက်အချမ်းရှာဖွေရေးကိုဩစတြေးလျကဥဆောင်လုပ်ပေးဖို့မလေးရှားဝန်ကြီးချုပ်ကတောင်းဆိုခဲ့ပါရယ်ရှင်။
တွင်ချင်းချုပ်ကိုမအီးတနာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအတွက်စီစဉ်ထုတ်လုပ်ရမှုကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့မိုဟာမက်ဆူလေးဘီဖြစ်ပါတယ်ရှင် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.